Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2018ခုနှစ်ဇန်နဝါရီလ18ရက်ကြာသပတေးနေ့မနက်ဖြန် VOA American တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့ 48 ပြန် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုဆမ်မဝင်းနဲ့အတူကြီးညာပေးမှာပါနိုင်ငံတကာကအရေးယူမှုတွေကိုမြောက်ကိုရီးယားကရှောင်ထွက်လို့ရအောင်ရုရှားကကူညီနေတယ်လို့အမေရိကန်သမ္မတကဆွဆွဲလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ဦးရှေးအောင်မြို့မှာလူမှုနယ်ရဲကြားဖြစ်ပေါ်တဲ့အထူးကြုံတွင်ရဲကပစ်ခတ်တဲ့အတွက်ခုနှစ်ဦးသေဆုံးခဲ့ရပါတယ်လာမယ့်သတင်းပတ်ကောင်းရင်စီးရဆွေနဲ့တိုက်ခန်းတွေကိုကုလသမဂ္ဂကကြီးမှုပြီးငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပပေးမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရှင
်ကောင်းပါပြီရှင်အဲ့ဒီနောက်ပိုင်းနှာစင်ကြရမယ့်အစီအစဉ်တွေထဲမှာတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုမတရားအသင်ဥပဒေပုံမှန်18/1အပြင်နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကတ်မှုပြစ်မှုဆိုင်ရာဥပဒေပုံမှန်နဲ့လည်းတရားစွဲဖို့အစီအစဉ်နေပါတယ်ဒီ
ကျွန်တော်တို့နဲ့ဟောဒီပေါ့ဒီခါဝရငြိမ်းချမ်းရေးဆောင်နေတဲ့အချိန်မှာကျွန်တော်တို့ကဘုရားတရားကြီးကလူတို့ကိုခုနတင်အောင်သင်မပြအောင်ဒီနောက်ပါဒီနိုင်ငံ
ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်ရေးမှုရဲ့ပြောပြချက်နဲ့အတူနှာစင်ကြရပါမယ်ရခိုင်ရိုဟင်ဂျာဒုက္ခသည်ကလေးတန်တဝက်ကျော်ကပေးယောဂာနဲ့ရင်ဆိုင်နေရတဲ့အချိန်မုတ်တုံရာသီတွင်မုံတိုင်းအန်တရယ်ကိုလည်းကုလသမဂ္ဂကသတိပေးလိုက်ပါတယ်အခုလိုဒုက္ခသည်တွေရခိုင်ပြည်နယ်ကထွက်ပြေးကြရတာမှာပြည်တွင်းလူလူကြားစစ်တပ်ရေပန်းစားလာတယ်လို့လည်းဆိုကြပါတယ်အဲဒီနောက်တော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနှာစင်ကြရမှာပါရှင်အခုရင်ဆုံးတော့ဇန်နဝါရီလ18ရက်ကြာသပတေးနေ့မနက်ဖြန်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးဆောင်မွေတို့ကကြေညာပေးပါမယ်ရှင်
နိုင်ငံတကာကအရေးယူမှုတွေကိုမြောက်ကိုရီးယားရှောင်လွှဲလို့ရအောင်ရုရှားကနေကူညီနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွဆွဲလိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားဟာအမေရိကန်ပြည်ထောင်စုကိုပါရောက်နိုင်တဲ့ပဲ့ထင်းတက်ဒုံးကျည်တွေထုတ်ချနေတဲ့သူ့ရဲ့ဆန္ဒအတိုင်းနေစဉ်တိုးတက်လာဖို့လှုံ့ဆော်နေတယ်လို့လည်းပြောပါတယ်။သမ္မတရဲ့ Oval Office ရုံးခန်းမှာ Righteous သတင်းဌာနကိုဗုဒ္ဓဖူးနေ့ကတွေ့ဆုံမေးမြန်းခွင့်ပေးခဲ့ရမှာသမ္မတကတရုတ်ရဲ့လှုပ်ရက်ကိုချီးကျူးခဲ့ပါတယ်။မြောက်ကိုရီးယားကိုရင်းနှင်းနဲ့ကြောက်မိသွေးတင်ဖို့မှုတွေကန့်သတ်ပြီးမြောက်ကိုရီးယားဘက်ကနေနိုင်ငံတကာရဲ့ဆန္ဒကိုလိုက်ရောလာအောင်တရုတ်ဘက်ကအကူအညီတွေတိုးပြီးပေးနေချိန်မှာပဲရုရှားကတော့တရုတ်ရဲ့ကန့်သတ်မှုကြောင့်လက်ဟာနေတာတွေကိုလိုက်ပြီးဖြည့်ဖို့လုပ်နေပုံရတယ်လို့ပြောပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးရုရှားစီကအကူအညီကိုမရကြောင်းနဲ့တရုတ်ရဲ့ကူညီနေမှုကိုရုရှားကပျက်စီးအောင်လုပ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်ရုရှားသမ္မတဗလာဒီမီယာပူတင်ကနိုင်ငံတကာရဲ့မြောက်ကိုရီးယားအပေါ်မှာအရေးယူမှုတွေအားပြုတ်အောင်တမင်တကာလုပ်နေပုံရတယ်လို့လည်းဆိုပါတယ်။ Reuters သတင်းဌာနကိုသမ္မတထရမ့်ကလူတွေ့မေးမြန်းခွင့်တနားရီလောက်ပေးခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့မျက်နှာချင်းဆိုင်ဓာတ်ရိုက်ဆွေးနွေးဖို့ရှိမရှိမေးမြန်းရမှာတော့မျက်နှာချင်းဆိုင်ဆွေးနွေးဖို့ဆန္ဒရှိလာနိုင်တယ်လို့ပြောပါတယ်။ဒါပေမဲ့ဒီလိုတွေ့ဆုံလို့ပြဿနာကိုဖြေရှင်းနိုင်မှုကတော့တိတ်မသေးကြပါဘူးလို့ပြောပါတယ်။
သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့သမ္မတရာဇဝင်နဲ့ပတ်သက်ပြီးတော့ဝေဖန်ရေးသားမှုတွေပေါ်ထပ်ခါတလေလေထိုက်ခိုက်ပြောဆိုနေမှုတွေနဲ့ပတ်သက်ပြီးတော့ Republican အထက်လွှတ်တော်အမတ်နှစ်ယောက်ကပြင်းပြင်းထန်ထန်ထိုးနှက်ပြောဆိုလိုက်ပါတယ်။ဒီလိုလှုပ်ဆောင်တာတွေဟာ Democratic လူ့ဘောင်အဖွဲ့အစည်းရဲ့အခြေခံရေးသားမှုဖြစ်တဲ့လွတ်လပ်ပြီးပွင့်လင်းတဲ့သတင်းမီဒီယာကိုထိခိုက်ဖြစ်စေရရောက်တယ်လို့လည်းပြောပါတယ်။သမ္မတကိုမကြာခဏပြစ်တင်ပြောဆိုသူနိုင်ငံရဲ့အနောက်ပိုင်း Arizona ပြည်နယ်အထက်လွှတ်တော်အမတ် Jeff Flake ကအထက်လွှတ်တော်ကိုဘရူးနီကပြောကြားခဲ့ရမှာ Trump ကမီဒီယာတွေပေါ်ချိုးနှိမ်ပြောဆိုနေတာတွေဟာဆိုဗီယက်ကအာဏာရှင်ဟောင်းဂျိုးဆက်စတာလင်နဲ့တွားတူနေတယ်လို့ပြောလိုက်ပါတယ်။ထရမ့်ရဲ့မီဒီယာပေါ်တိုက်ခိုက်နေမှုတွေဟာတခါမှမကြုံစဘူးဖြစ်တယ်လို့အကြောင်းမဲ့တိုက်ခိုက်နေတာဖြစ်တယ်လို့လည်းသူကပြောပါတယ်။ဘိုရူးနေတို့ဝါရှင်တန်ပို့စ်သတင်းစာရဲ့သဘောထားအမြင်ကဏ္ဍအာဘော်မှာလည်းအရီဇိုနာပြည်နယ်အထက်လွှတ်တော်အမတ်တဦးဖြစ်ပြီး Republican Party ရဲ့2008ခုနှစ်သမ္မတလောင်းတဦးလည်းဖြစ်ခဲ့တဲ့ John McCain ကလည်းတရင်အတူရောင်နေဖြစ်တယ်လို့ထရမ့်ကပြောဆိုနေတဲ့သတင်းတွေဟာသူသဘောမကျတဲ့သတင်းတွေဖြစ်တယ်။သူ့ရဲ့စကားကိုပြန်ပြီးတော့အတုံးပြုတ်ခဲ့ကြပြီးဒီမိုကရေစီရဲ့အဓိကမန္တန်တွေကတခုကိုအတန်တိတ်သွားအောင်ပြုလုပ်ကြတဲ့သူ့ကိုအနီးကပ်စောင့်ကြည့်နေကြတဲ့နိုင်ငံရခြားကခေါင်းဆောင်တွေဖြစ်တယ်လို့လည်းရေးသားလိုက်ပါတယ်။
အမေရိကန်အစိုးရရန်ရရန်ဆိုင်သွားမယ်အလားအလာတွေတွေ့နေရချိန်မှာပဲအမေရိကန်အစိုးရအသုံးရှိနေပတ်သက်ပြီး Republican နဲ့ Democratic Party ကလွှတ်တော်အမတ်တွေဟာဗိုလ်တပ်ဦးနေမှာလူဝင်မှုကြီးကြပ်ရေးဆိုင်ရာကစပြီးကာကွယ်ရေးဆိုင်ရာအသုံးရှိတွေအထိပါတီနှစ်စလုံးရဲ့ဦးစားပေးမှုတွေကိုပြင်းပြင်းထန်ထန်ညှဉ်းပန်းနေကြပါတယ်အခုတောက်ကြနေ့ ဇန်နဝါရီလ19ရက်နေ့မှာလွှတ်တော်ကနေအစိုးရအသုံးစီနဲ့ပတ်သက်ပြီးနောက်ဆုံးထားပြဋ္ဌာန်းပေးရတော့မှာဖြစ်ပါတယ်။ American ပြည်တော်စုရင်းကိုကလေးဘွားတွေကရောက်ရှိနေတဲ့တရားမဝင်နေထိုင်သူလူငယ်9သိန်းကျော်ရဲ့အနာဂတ်အတွက်အကာအကွယ်ပေးရေးဆိုင်ရာ DAC အစီအစဉ်အတွက်လွှတ်တော်မှာအပြင်းထန်ညှဉ်းပန်းကြပါတယ်။သူတို့ရဲ့အနာဂတ်အတွက်ဥပဒေတရက်ကိုအစားထိုးပြင်ဆင်ပေးဖို့အတွက်ဒီမိုကရက်အမတ်တွေဘက်ကနေဖိအားပေးနေကြတာဖြစ်ပါတယ်။သမရထရမ့်ကတော့ဒီသဘောတူညီချက်ရဖို့ဆိုရင်အပြန်အလှန်အယော့အတင်းလှုပ်ညှိလိုက်ရမယ်ဆိုတာလက်ခံတယ်ဆိုတဲ့သဘောထားကိုပြတ်ထားပြီးသားပါ DAC အစီအစဉ်ရလက်ခံထားတဲ့သူတွေကိုအခုပြင်ဆင်ချက်မှာဘလို့ပြန်တက်တာခွင့်ပေးမယ်နေချက်နေဆက်လုံခြုံရေးစနစ်ဘယ်လိုထားမယ်ဗီဇာကန်ဆယ်မယ်ကိစ္စနေထိုင်ခွင့်ရထားတဲ့လူတူးကိုအခြေခံပြီးတော့ပြောင်းရွှေ့နေထိုင်ခွင့်ရတဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးကြမှာဖြစ်တယ်လို့ Republican အထက်လွှတ်တော်မှJohn Cornyn ကပြောပါတယ်လူဝင်မှုကြီးကြပ်ရေးဥပဒေပြင်ဆင်မှုဥပဒေမူကြမ်းချက်ကိုအောက်လွှတ်တော်က Republican တွေကဗိုလ်တဖူးနေမှာအဆိုပြုထားတာပ
ါ2010ခုနှစ်ခုအတွင်း American ပြည်တော်စုမှာလူပြူးကြီးစိုးရေးဝါဒီတွေကျူးလွန်တဲ့လူသတ်မှုအရေးအတွက်ဟာဒီမတိုင်ခင်နှစ်ကတည်းကနှစ်ဆကျော်တိုးမြှလာတဲ့အကြောင်းသတင်းတပုတ်မှာဖော်ပြထားပါတယ် American ပြည်တော်စုမှာအခြေစိုက်တဲ့အတရေးဖြစ်မှုစန့်ကျင်ရေးအဖွဲ့ချုပ် ADL ကဘူရူနီမှာထုတ်ပြန်လိုက်တဲ့စစ်တမ်းအရအမေရိကန်ပြည်ထောင်စုအတွင်းအစိုးရဝါဒကြောင့်တည်ဆုံးသူရေအတွက်ဟာ2019ခုနှစ်မှာကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။2019ခုနှစ်ဟာ1990ခုနှစ်နောက်ပိုင်းပစ္စမမြောက်အကြမ်းဖက်မှုအဖြစ်ပွားဆုံးနှစ်ဖြစ်တယ်လို့လည်းဆိုပါတယ်။နောက်ထပ်တော်တော်များများတပ်ဖြတ်မှုတွေကတော့တခြားအခွင့်အရေးလှုပ်ရှားမှုတွေနဲ့ဆက်ဆက်နေတာများတယ်လို့သတင်းမှာဖော်ပြထားပါတယ်။ဒီလှုပ်ရှားမှုတွေကတော့2019ခုနှစ်အတွင်းမှာတိုးမြှလာပြီးတော့အင်တာနက်ကနေကိုဒီလေးရောက်အဆင့်ကိုကူးလာတာဖြစ်တဲ့ဒီလိုမှုခင်းမျိုးအနာဂတ်မှာပိုးပြီးတော့တိုးမြှလာနိုင်တယ်လို့ဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာ2019ခုနှစ်အတွင်းနိုင်ငံတွင်းအစွန်းရောက်သမားတွေရဲ့လက်ထက်ချက်ကြောင့်တေဆုံးရသူ34ဦးရှိတယ်လို့ ADL အဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့နှစ်တွေကနဲ့နှိုင်းယှဉ်ရင်2016ခုနှစ်က82ဦးရှိခဲ့ပြီးတော့2015ခုနှစ်မှာတော့69ဦးတည်ဆုံးခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင
်။ VOA မြန်တန်ကမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ဦးရှေးဟောင်းမြို့မှာလူလူနဲ့ရဲတို့ကြားဖြစ်ပေါ်တဲ့အဒီကုံအတွင်းရဲကပစ်ခတ်တဲ့အတွက်လူ9ဦးသေဆုံးခဲ့ရတယ်လို့တရားစင်လောက်ရေးပေါ်အခြေအနေမှာစိတ်ကူတာမှုခံယူနေရပါတယ်။ရခိုင်ပြည်နယ်နိုင်ငံတော်ကြာဆုံးခြင်းအခမ်းအနားကျင်းပကွန်မရတာကိုမကျေနပ်လို့အင်ကာနဲ့ညမှာလူလူဆန္ဒပြပြီးအစိုးရအဆောက်အဦကိုဝိုင်းထားရကနေလုံခြုံရေးတပ်ဖွဲ့ပစ်ခတ်နှိမ်နှင်းမှုအတွင်းသေဆုံးခဲ့ရတာပါ။ရဲတွေကလူအုပ်ကွဲသွားစေဖို့အတွက်လှုပ်ဆောင်ရမှာပထမရောဘတ်ဂျီဆန်တွေနဲ့ဒရီပေးပစ်ခတ်ခဲ့ပေမဲ့လူအုပ်ကလူစုခွဲဖို့ညှဉ်းဆန်ခဲ့ပြီးစစ်သားတွေနဲ့လုံခြုံရေးတပ်တွေကိုစတင်တိုက်ခတ်ခဲ့တဲ့နောက်ကြီးစစ်တွေနဲ့ပစ်ခတ်ခဲ့တာဖြစ်ကြောင်းခရင်အုပ်ချုပ်ရေးမှူးဦးတင်မောင်ဆွေကပြောပါတယ်။သေဆုံးသူ9ဦးရှိခဲ့တယ်လို့တနက်ဒဏ်ရာရသူ73ဦးကိုဆေးရုံကိုပို့ပေးခဲ့ရပါတယ်။ Amnesty International လူခွင့်အဖွဲ့ကြီးကတော့ရဲတပ်ဖွဲ့ကြောင့်သေဆုံးခဲ့ရတာနဲ့ပတ်သက်ပြီးတီးကြလွတ်လပ်တဲ့စုံစမ်းမှုလုပ်ပေးဖို့တောင်းဆိုပါတယ်။လူအုပ်ကကြောက်တုံးတွေအုတ်ခဲတွေနဲ့ပစ်ပေါက်တိတိုင်လုံခြုံရေးတာဝန်ခံတွေဘက်ကထောင်နဲ့ချီတဲ့လူအုပ်ထဲကိုတနက်နဲ့ပစ်ခွင့်မရှိတဲ့အတွက်အခုဖြစ်ရဟာအင်အားအလွန်ကျွမ်းသုံးမှုတည်းဖြစ်ကြောင်းအရှိတောင်အာရှပစိဖိတ်ဆိုင်ရာ AI ဖွဲ့ဒါရိုက်တာကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာရဲတပ်ဖွဲ့အနေနဲ့လူအုပ်ကိုထိမ့်သိမ်းရမှာအကြမ်းမဖက်တဲ့ဤသုံးတန်းအောင်သူတို့ကိုလေ့ကျင့်သင်တန်းပေးတင်တယ်လို့လည်းပြောပါတယ်မြန်မှုဒီကင်းနဲ့ပတ်သက်လို့အစိုးရမကင်းဖြစ်မိကြောင်းကုလသမဂ္ဂနဲ့ American ပြည်တော်စုတို့ကကြေညာချက်ထုတ်ပြန်ခဲ့ပြီးအချိန်တွေဆိုးမသွားအောင်ထိမ့်သိမ်းသင်တန်းဆောင်ရွက်ကြဖို့တိုက်တွန်းခဲ့ပါတယ်
အာဆာလို့ခေါ်တဲ့ရခိုင်ရိုဟင်ဂျာကက်တင်ရေးအဖွဲ့ဝင် 1300 ကျော်ရဲ့အမည်စင်းတွေကိုမြန်မာဆိုရကဘင်္ဂလားဒေ့ရှ်အာဏာပိုင်နေထံပေးအပ်လိုက်ပါတယ်။နိုဝင်ဘာလ14ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်လုံခြုံရေးနဲ့ညီဝစ်ပြည်ပြမှုပူးပေါင်းဆောင်ရွက်ရေးဗဟိုအဆင့်အစည်းအဝေးပွဲမှာအခုလိုပြုလုပ်ခဲ့တာဖြစ်တယ်လို့မြန်မာပြန်ကြားရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာပြောကြားခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတုပ် Daily Star သတင်းစာမှာဖော်ပြထားတာပါ။ဘင်္ဂလားဒေ့ရှ်ကလည်း1980ခုနှစ် မြန်မာဘင်္ဂလားဒေ့ရှ်နေဆက်သဘောတူညီချက်အရအာဆာအစွန်ရောက်အဖွဲ့ဝင်တွေကိုတက်ဆိုင်ရာပြစ်မှုကျူးလွန်ခဲ့တဲ့နိုင်ငံထံလွှဲပြောင်းပေးခဲ့တဲ့အကြောင်းအသိပေးခဲ့ပြီးသူတို့ကိုဥပဒေအရအရေးယူနိုင်မည်ဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောကြားချက်ကိုကူးကားပြီးတော့ဖော်ပြထားပါတယ်။မြန်မာအစိုးရကပြည်ဝင်ခွင့်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်ထားခံရတဲ့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးစုံစမ်းရေးမှူးရန်ဟီလီဟာဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်ရောက်လာဖို့ရှိနေပါတယ်။သူမဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာဇန်နဝါရီလ24ရက်နေ့ထိနေထိုင်မှာဖြစ်ပြီးတော့အဲဒီကနေထိုင်းနိုင်ငံကိုဇန်နဝါရီလ30ရက်နေ့အထိတွားရောက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်စဉ်ဒက္ကာမြို့နဲ့ဒုက္ခသည်စခန်းတွေရှိရာကော့ဆက်စ်ဘဇားကိုတွားရောက်ပြီးတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ညှဉ်းပန်းမှုတွေကြောင့်အိုးအိမ်စွန့်ခွာပြီးတော့နေဆက်ဖြတ်ကျော်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေလူမှုအသံဝင်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့လည်းဆိုပါတယ်။
လာမယ့်သတင်းပတ်ကုံမှာစီးပြတ်ဆွေးနွေးတဲ့အတိုက်ခံတွေကိုကုလသမဂ္ဂကကြီးမှုပြီးငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပပေးမှာဖြစ်ကြောင်းကုလသမဂ္ဂရဲ့စီးပြတ်ဆိုင်ရာအထူးတန်တမန်စတက်ဖန်ဒီမက်ဆူရာကဗိုလ်တော်ဘူးနေမှာကြေညာပါတယ်။ဆွေးနွေးပွဲကို January 25နဲ့26မှာကျင်းပဖို့စီစဉ်ထားပြီးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဿနာရပ်တွေကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့ဒီမက်ဆူရာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အဖွဲ့နှစ်ဖွဲ့စလုံးကကိုစလဲရီနဲ့ဒီအထူးစည်းဝေးမှာတွေ့ဆုံမှုမျှော်လင့်ထားကြောင်းလည်းပြောပါတယ်။ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်225လေးကိုအပြည့်အဝအကောင့်ထဲဖော်နိုင်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုဆွေးနွေးနိုင်အောင်ကိုစလဲရီအနေနဲ့သူနဲ့သူ့အဖွဲ့ကိုဗီယက်နာမှာလူကိုယ်တိုင်လာရောက်တွေ့ဆုံမယ်လို့မျှော်လင့်ထားကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။အရက်သားတွေကိုပြစ်မှတ်တိုက်ခိုက်မှုတွေအဆုံးသတ်စေဖို့2015မှာကုလလုံခြုံရေးကောင်စီကဒီဆုံးဖြတ်ချက်ကိုချခဲ့တာပါ။စီးရီးယား6နှစ်ကြာစစ်ပွဲအဆုံးသတ်ရေးအဖြစ်ရှာဖို့ရည်ရွယ်ပြီးရုရှားမှာကျင်းပနေမယ်ဆွေးနွေးပွဲမတိုင်ခင်ရက်ပိုင်းအတွင်းမှာပဲအခုလိုတွေ့ဆုံဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်။
ပေါ်ယဟမနီဖရန်စစ်ဟာဗိုလ်ဟူးနစ်မှာချီလီနိုင်ငံမှာဆယ်စုနှစ်နဲ့ချီပြီးတော့ဒေသခံတွေရဲ့မြေတီအသိခံရတာနဲ့ပတ်သက်ပြီးတော့ပြည်ပခါတွေဖြစ်ခဲ့တဲ့အချက်ချာတီမူကိုမြို့မှာလူမှုဝတ်ပြုစုတောင်းပွဲဥဆောင်ပြုလုပ်ခဲ့ပါတယ်။ဒီဒေသမှာလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ခဲ့တယ်လို့ပေါ်ယဟမနီကပြောပါတယ်။ငြိမ်သက်စွာဝတ်ပြုစုတောင်းသူတသိန်းခွဲကိုဥဆောင်ပြီးတော့စုတောင်းပွဲကျင်းပတဲ့ပေါ်ယဟမနီကတဘာဝအလှတွေရှိတဲ့ချီလီနိုင်ငံအလယ်ပိုင်းအာရာဦးကင်းနီးယားဒေတာကိုဖျားသခင်ကကောင်းကြီးပေးခဲ့ပေမဲ့လူတွေကြောင့်ကျင်းစာတင့်ခဲ့ရတယ်လို့ပြောဆိုပါတယ်ခင်ဗျာ Direct from Washington The
Voice of America The Away 2018ခုနှစ်ဇန်နဝါရီလ18ရက်ကြာသပတေးနေ့မနေ့ပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမှုဝေတို့ကြေညာပေးသွားတာပါအခုစက်တိုက်ထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးအမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုတရားစွဲဆိုတော့မယ်ဆိုတဲ့သတင်းနဲ့စပါမယ်ရှင်။အမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုမတရားအသိအဥပဒေပုံမှ18မြင်းဆောင်1အပြင်နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုပြစ်မှုဆိုင်ရာဥပဒေပုံမှ121ခါခွေကငယ်တို့နဲ့တခါနိုင်ငံတော်ကိုအကြီးညိုပြက်စီမှုပုံမှ905တို့နဲ့အမှုဖွင့်အရေးယူဖို့ရှိပါတယ်။ဒေါက်တာအေးမောင်ကိုအရေးယူဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကလည်းခွင့်ပြုလိုက်ပြီလို့သိရပါတယ်။ဒီအကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။စာရေးဆရာဝေဟင်အောင်နဲ့ဒေါက်တာအေးမောင်တို့ကိုမတရားအသိပုံမှ18မြင်းဆောင်တင့်နဲ့တရားစွဲဆိုမယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်အခုနောက်ဆုံးမှာတော့နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုပြစ်မှုဆိုင်ရာဥပဒေပုံမှ121ခါခွေကငယ်နဲ့နိုင်ငံတော်ကိုအကြီးညိုပြက်စီမှုပုံမှ905တို့နဲ့ပါစွဲဆိုတော့မယ်လို့သိရပါတယ်။ဒေါက်တာအေးမောင်ဟာပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့အတွက်သူ့ကိုတရားစွဲဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌရဲ့သဘောတူခွင့်ပြုချက်လိုအပ်တာဖြစ်ပြီးပြည်သူ့လွှတ်တော်ဥက္ကဋ္ဌကလည်းအခုခွင့်ပြုလိုက်ပြီဖြစ်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကိုကိုကပြီးသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဒေါက်တာအေးမောင်ကိုအခုလိုတရားစွဲဖို့ဘာကြောင့်ဆုံးဖြတ်ခဲ့သလဲဆိုတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်ရေးမှူးဦးတင်မောင်ဆွေက VOA ကိုအခုလိုပြောပါဗျ။အဲ
့ဒီကဟိုရပြည်တော်မှာသူပြောသူတို့ပြောသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီဥစ္စာဒီခါဝရငင်းငယ်ဆောင်းနေတဲ့အချိန်မှာဒီကမှာပြောရမလို့ခုနကပြောပြီးသူတို့ကိုခုနကထင်အောင်ထင်မှားဖြစ်အောင်နိုင်ငံတော်ဝေဖြစ်အောင်ခုနကပြောလို့ဒီပြောဆိုတဲ့စကားလေးတော်တော်များများရှိပါတယ်အများကြီးပြောပါတော့နော်နည်းနည်းဟုတ်အများကြီးပြောပါတော့အဲ့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒါဟိုအရေးကြီးဖို့အတွက်ကျွန်တော်တို့ကဒါအမှုဖွင့်ပါလေအမှုဖွင့်တော့ဒီစာရေးဆရာဝေရန်အောင်နဲ့အဲနောက်တော့ဆရာတရားအေးဝိုင်းပေါ့နှစ်ယောက်ပေါ့အမှုဖွင့်ပါ
ဘရင်အချုပ်ချာအာဏာကျဆုံးတဲ့233နှစ်ပြည့်အထိမ်းအမှတ်ပွဲကျင်းပရေးနဲ့ပတ်သက်ပြီးအာဏာပိုင်တွေနဲ့ဒေသခံရခိုင်ပြည်သူတွေကြားအခြေအနေတင်းမာလာရာကနေ ပြီးခဲ့တဲ့အင်္ဂါနေ့ကရခိုင်ပြည်နယ်မြောက်ဦးမြို့ခရိုင်အုတ်ချုပ်ရေးစခန်းရှိမှာပစ်ခတ်မှုတွေဖြစ်ခဲ့ပြီးလူခုနှစ်ဦးသေဆုံးဒရာဇင်လောက်အရေးပေါ်အခြေအနေမှာစေကူတခံခဲ့ရပြီးတဲ့နောက်အခုလိုမျိုးဒေါက်တာအေးမောင်ကိုဖမ်းဆီးတရားစွဲဆိုဖို့ရခိုင်ပြည်နယ်အစိုးရကဆောင်ရွက်ခဲ့တာပါ။ရခိုင်အထုတ်ချာအာဏာကျဆုံးတဲ့အထိမ်းမှတ်စာပေဟောပြောပွဲမှာဝင်းဟင်အောင်ကနိုင်ငံရေးမှာလက်ဝါးဖြန့်တောင်းမရလို့လက်ညှိုးကွေးတောင်းတဲ့အဖွဲ့ပေါ်လာကြောင်းနဲ့အေးအေးရခိုင်တပ်မတော်ကရခိုင်နိုင်ငံတော်အထုတ်ချာအာဏာပြန်ရဖို့ကြိုးစားနေတဲ့အကြောင်းနဲ့ဗမာကျွန်းအဖြစ်ကလွတ်မြောက်ဖို့အားလုံးမှာတာဝန်ရှိကြောင်းပြောကြားခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဌာနရဲ့ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။တဆက်တည်းမှာပဲဒေါက်တာအေးမောင်ကလည်းရခိုင်လူမျိုးတွေကိုဗမာကျွန်းအဖြစ်လောက်သာထားပြီးတန်းတူအခွင့်အရေးမပေးတဲ့အကြောင်းအချုပ်ချာအာဏာရရှိရေးအတွက်နီလန်းနှစ်ခုသာရှိကြောင်းတနည်းကလက်နက်ကင်တော်လှန်ရေးနည်းဖြစ်ပြီးမိမိကတော့နောက်တနည်းဖြစ်တဲ့လူမှုဘဟုပြုနိုင်ငံရေးနည်းနဲ့ဆောင်ရွက်နေကြောင်းလက်ရှိအားနည်းချက်ကိုအခွင့်ကောင်းယူပြီးပန်းတိုင်ရအောင်ဆောင်ရွက်သွားကြဖို့တိုက်တွန်းလိုကြောင်းစသဖြင့်ဒေါက်တာအေးမောင်ဟောပြောသွားတယ်လို့လည်းဆက်လက်ဖော်ပြထားပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ January 15ရက်မှာနှစ်စဉ်ကျင်းပနေကြရခိုင်အထုတ်ချာအာဏာကျဆုံးတဲ့အထိမ်းအမှတ်ပွဲကိုနန်းတော်ရကုန်းမှာကျင်းပမြဲတိုင်းကျင်းပဖို့ခွင့်တောင်းခံခဲ့ရမှာငိမ့်စုစီဥပဒေအရပြန်ပြီးတော့ခွင့်ပြုမိန့်တောင်းခံဖို့ပြောခဲ့ပြီးပွဲကျင်းပဖို့48နာရီမတိုင်ခင်မှာခွင့်ပြုမိန့်တင်ရမယ့်စီကံချက်အရတတ်မှတ်ချိန်မလုံလောက်တဲ့အတွက်အစိုးရဘက်ကကျင်းပခွင့်မပေးခဲ့ရာကနေပြီးတော့အခြေအနေတင်းမာလာပြီးလှည့်လည်စန္ဒပြကြရာကနေလူသေဆုံးတဲ့အထိပစ်ခတ်မှုတွေပစ်ခတ်ဖြိုခွဲမှုတွေဖြစ်ခဲ့ရတာပါ။အထီးကရုံအတွင်းလူသေဆုံးမှုနဲ့ပတ်သက်လို့မြောက်ဦးမြို့ဒေသခံကိုကျော်ထွီးက VOA ကိုအခုလိုပြောပါတယ
်။အခုဆုံးသွားတာကတော့9ယောက်ပါ။အဲ့9ယောက်ကိုလည်းအခုကျွန်တော်တို့ဒီမြောက်ဦးမြို့နေရဲ့တုတ်တန်ကိုရောက်နေပါပြီ။ရှေ့ဥမာကျန်တာကတော့ဒီခြေသလုံးတို့ပေါင်တို့ပြီးလို့ရှိရင်ဒီကျွန်တော်တို့မေးစည်းတို့မှာတန်ရန်ရတဲ့လူတွေကတော့ကျွန်တော်တို့4ယောက်ရှိပါတယ်။စစ်တွေကိုအရေးပေါ်တင်သွားတာက8ယောက်ပါ။အဓိကတော့ကြားနေရတာတော့သူထွက်လွန်လာတော့ပေါ့နော်။အဲ့ဒါတွေဖြစ်လို့ပြောပါတယ်။ဒါမှမဟုတ် ECC ပါပဲ။ဟိုပထမကတော့ဆေးရုံမှာလူတွေတော်တော်များများမြို့နယ်လေးမြို့နယ်လောက်ကလူတွေကတော်တော်များများလာကြည့်တော့အဲ့မှာတော့လုံခြုံရေးကားသုံးစီးပေါ့နော်အထူးရဲတပ်ဖွဲ့ကနေပြီးတော့ခြားထားတာရှိပါတယ်ပြီးလို့ရှိလို့ရှိရင်ဒီရင်ခွဲရုံထဲမှာပေါ့နော်ဒီရဲတွေဟုတ်ကဲ့30ကျော်ကျော်လောက်ကနေပြီးတော့စောင့်ကြည့်ပြီးတော့နေတာတွေရှိပါတယ
်ပြစ်ခတ်မှုနဲ့ပတ်သက်လို့အရသာတေဆုံးမှုတွေအပေါ်တေမှုတေခင်ဖွင့်ထားသလိုရဲတပ်ဖွဲ့ဝင်တွေရဲ့ဆောင်ရွက်ချက်တွေဟာလှုပ်ထုံးလုံနည်းနဲ့ညီညွတ်မှုရှိမရှိကိုလည်းစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စစ်ဆေးသွားမယ်လို့ဖော်ပြထားပါတယ်။တကယ်လို့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ဟာနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကတ်မှုပြစ်မှုဆိုင်ရာဥပဒေပုံမှန်121ခါခွေကငယ်တို့နဲ့ပြစ်မှုထင်ရှားကြောင်းစီရင်ချက်ချခံရမယ်ဆိုရင်တေတံအထိကြခံရနိုင်ပါရဲ့ရှင်။
နှစ်စဉ်နှွေနဲ့မိုးရာသီတွေရောက်တိုင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာ
VOA ရဲ့ကြာသပတေးနေ့မနေ့ကအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်ကလေးပေါင်းတန်တဝက်ကျော်ဟာကပ်ဘေးယောဂအန်ဒီအနဲ့ရင်ဆိုင်တရားပြီးလာမဲ့ဆိုင်ကလုန်းနဲ့မုတ်တုံရသည့်မှာအမြောက်အများသိဆုံးမဲ့အခြေအနေရှိနေတဲ့အကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကသတိပေးပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်ကနေ VOA သတင်းတောက် Research Line ပေးပို့ထားတဲ့သတင်းလွှာကိုမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
။နှစ်စဉ်နှွေနဲ့မိုးရာသီတွေရောက်တိုင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာအပူပိုင်းဒေသမုန်တိုင်းတံကိုအလူးလဲခံရပါတယ်။ဒါကြောင့်လဲကောက်ဆက်စ်ဘဇားမှာရှိတဲ့ဒုက္ခသည်အကူအညီပေးရေးအဖွဲ့အစည်းတွေကနေဆိုက်ကလုန်းနဲ့မုတ်တုံရာသီအဦးဆုံးကာလဖြစ်တဲ့မေလအစပိုင်းကနေဇူလိုင်လနောက်ဆုံးပတ်တွေအတွင်းရာသီဥတုတန်ကြောင့်ဒုက္ခသည်စခန်းတွေမှာအသေးဆုံးများနိုင်တဲ့အခြေအနေကိုတွက်ဆနေကြတာပါ။ညစ်ပတ်ပြီးဖြစ်ကြရဆန်းလှုပ်ထားတဲ့ယာယီတဲတွေမှာလူတွေစုပြုံပြီးနေထိုင်နေရတဲ့ရိုဟင်ဂျာဒုက္ခသည်6,500ကျော်အတွက်အင်အားပြင့်ထန်မဲ့မုန်တိုင်းတိုက်ခတ်မှုအပြက်အစီးတွေဖြစ်လာမဲ့အခြေအနေကိုရင်ဆိုင်ဖို့ကြိုတင်ပြင်ဆင်မှုတွေမရှိသေးကြောင်းကုလသမဂ္ဂလက်အောက်ခံအဖွဲ့တွေကသတိပေးနေပါဗျ။ရာသီဥတုအခြေအနေတွေဆိုးရွားလာတာနဲ့အမျှဒုက္ခသည်စခန်းတွေမှာဖြစ်သလိုစုပြုံနေထိုင်နေရတဲ့တိမ့်နဲ့ချီတဲ့ကလေးငယ်တွေအတွက်ကျန်းမာရေးအန္တရာယ်နဲ့လုံခြုံမှုကင်းမဲ့မဲ့အခြေအနေတွေပိုးပြီးတိုးလာဖို့ပဲရှိကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ပြောခွင့်ရခရစ္စတိုဖာဘူရခိုင်ကပြောပါဗျ။မုတ်တုံရာသီရောက်ပြီးဆိုရင်ယောဂါတွေအဖြစ်များပြီးရေကြီးမြေပြိုတာအပြင်အခြားဆိုးရတဲ့အခြေအနေတွေဖြစ်လာဖို့ရှိကြောင်းသူကအခုလိုဆိုပါတယ
် What is already a dire humanitarian situation for the 520,000 children
now လက်ရှိကောက်ဆက်ဘဇားဒုက္ခသည်စခန်းတွေမှာရှိနေတဲ့ ကလေးငယ်ပေါင်း 9,200 ဟာယူသားချင်းဆိုင်ရာအခြေအနေတွေကြောက်စရာကောင်းလောက်အောင်စူးစူးရွရွရင်းဆိုင်နေကြပြီးမကြခင်သတင်းပတ်တွေအတွင်းရောက်လာတော့မဲ့ဆိုက်ကလုန်းနဲ့မုတ်တုံရာသီမှာဆိုရင်တော့တကယ်ကိုကြီးမားလာတဲ့လူသားဘေးဒုက္ခကြီးကိုကြုံတွေ့ကြရဖို့ရှိနေပါတယ်
။တောက်တုံးရီမတန်ရှင်းမှုမိလာစနစ်မလုံလောက်မှုတကိုရီနဲ့ဘေးပဝင်းကျင်တန်ရှင်းမှုနေပါတာတွေကြောင့်ကပေးယောဂါဖြစ်လာဖို့အလားအလာရှိနေတယ်လို့ဒုက္ခတဲ့စခန်းတွေမှာရှိနေတဲ့ကာလဝမ်းယောဂါနဲ့ဆုံဆို့နာယောဂါတွေကြောင့်တေဆုံးမှုတွေနဲ့အခြားကူးစက်ယောဂါတွေကိုပိုးပြီးဆိုးလာစေမှာဖြစ်ကြောင်းခရစ်စတိုဖာဘူးရခိုင်ကပြောပါတယ်။ကုလသမဂ္ဂကလေးတငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကတော့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေကိုယောဂဘေးအန္တရာယ်ကနေကင်းဝေးအောင်ဆောင်ရွက်ပေးဖို့အချက်ကိုအဓိကထားဦးစားပေးလှုပ်ဆောင်နေကြောင်းကြေညာထားပါတယ်။တောက်သုံးရီတန်ရှင်းမှုရှိအောင်မိလာစနစ်အလုံးလောက်ရှိအောင်အပြင်စုံစို့နာအပါအဝင်အခြားကူးစက်ယောဂတွေမဖြစ်အောင်ကာကွယ်ဆေးထိုးပေးတာစတာတွေကို UNICEF အနေနဲ့ထောက်ပံ့ကူညီနေကြောင်းသူတို့ရဲ့အစီရင်ခံစာမှလည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းရာသီဥတုအလွန်အမင်းဆိုးရွားမှုကြောင့်ဖြစ်ပေါ်လာနိုင်တဲ့ယောဂါတွေအတွက်တော့ဒီထောက်ပံ့မှုတွေဟာလုံလောက်မှုမရှိသေးကြောင်း UNICEF ကတတိပေးထားပါတယ်ရှင
်။မန်အင်ဂျင်နိုင်ပြောပြခဲ့တာပါရှင်။အခုလို့ရခိုင်ပြည်နယ်ကနေတိတ်နေချီတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားတာကြောင့်နိုင်ငံတကာကမြန်မာအစိုးရအပေါ်ဝိုင်းဝန်းပြစ်တင်ဝေဖန်ချိန်မှာမျက်နှာကောင်းရသူကတော့စစ်တပ်ပါ။မြန်မာနိုင်ငံမှာအမျိုးသားရေးစိတ်ဓာတ်ခေါင်းထောင်ထလာပြီးမတူတဲ့လူမှုအတိုင်းဝန်ကြားကပြည်ပခါတွေစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်မွတ်စလင်အများစုအပါအဝင်လူတွေထောင်နဲ့ချီတည်ဆုံခဲ့သလို6သိန်းခွဲကျော်နေရက်စွန့်ခွာထွက်ပြေးကြတဲ့အချိန်မှာစစ်တပ်ဟာလူတွေကြားရေပန်းစားလာတာကိုတွေ့နိုင်ပါတယ် AP သတင်းကိုအခြေခံပြီးကိုအောင်အောင်ကပြောပြထားပါတယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေအတွင်းမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ကင်တွေပုံကြောင့်လာပိုင်းအတွင်းမှာမွတ်စလင်6သိန်းခွဲလောက်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားပြီးကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကဒါဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ပြောဆိုကြပေမဲ့မြန်မာနိုင်ငံအတွင်းမှာတော့အများစုကအဲ့ဒီလိုမမြင်ကြပါဘူး။အဲ့လိုထွက်ပြေးသွားသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေတရားမဝင်ဝင်ရောက်လာကြသူတွေဖြစ်ပြီးသူတို့ဟာမျိုးသားလူမျိုးရေးအတွက်ချင်းချောက်မှုဖြစ်တယ်ဆိုပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေကိုခုခံပြောဆိုခဲ့ကြတာပါ။နိုင်ငံရေးအကျဉ်းသားဟောင်းဖြစ်သူဦးညိုထွန်းကတော့ကိုယ့်နိုင်ငံအကျိုးစီးပွားကိုအခြေခံပြီးစဉ်းစားတတ်ကြတဲ့အကြောင်းအခုလိုပြောပါရယ်
။ရခိုင်ကိစ္စမှာစစ်တပ်ဟာရရဆက်ဆက်နှစ်ကွက်ခဲ့တယ်ဆိုပြီးတော့အနောက်နိုင်ငံတွေကပြောဆိုတာကျွန်တော်လက်မခံပါဘူး။အနောက်နိုင်ငံတွေအနေနဲ့ကလည်းပဲဒီမိုကရေစီရေလူခွင့်ရေးလို့អော်နေပြီမယ်လို့သူတို့အမျိုးသားရေးကိုထိခိုက်လာရင်သူတို့လည်းနှက်ကွက်တာပါပဲ
မြန်မာနိုင်ငံကိုဆယ်စုနှစ်ပေါင်းအတွက်အုပ်ချုပ်ခဲ့တဲ့စစ်တပ်ဟာအတိုက်ခံဒီမိုကရေစီအင်အားစုတွေနဲ့တိုင်းရင်းသားအင်အားစုတွေအပေါ်အဖိနှိပ်ခဲ့တာကြောင့်လူခွင့်ရေးချိုးဖောက်သူတွေအဖြစ်နိုင်ငံတကာကသိထားတာပါဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်ကုန်ပိုင်းကရခိုင်ပြည်နယ်တွင်အခြေအနေတွေအပေါ်စစ်တပ်ရဲ့ကင်တွေမှုကိုတော့တချိန်ကစစ်တပ်အုပ်စိုးမှုကိုစန့်ကျင်သူတွေကပါထောက်ခံလာကြပြီးအတိတ်မှာဘာတွေဖြစ်ခဲ့တယ်ဆိုတာကိုလည်းမေ့ပစ်လိုက်ကြတယ်လို့နိုင်ငံရေးသုံးသပ်သူတွေကမြင်ပါတယ်နိုင်ငံရေးသုတေသီဒေးဗစ်မက်ဒီယာဆင်က
The Tatmadaw has gone from being the most reviled institution in the country
တမရိုနေအမုန်းခါဆိုအနေထားကနေနိုင်ငံထဲမှာမျက်နှာပန်းပွင့်လာပါတယ်တိုင်းသားတွေအားလုံးထဲမှာမဟုတ်ရင်တော့မှမြန်မာလူမျိုးစုထဲမှာအ ਨੇ ဆုံးအဲ့လိုမျိုးမျက်နှာကောင်းရလာပါတယ်ဒါပေမဲ့လည်းတကယ့်အကြက်တဲအခြေအနေပေါ်ကနေအခုလိုမျိုးအကောင်းမြင်လာကြတာပါမွတ်စလင်ကျမ်းဖက်သမားတွေနဲ့တိုင်းသားသဘုံတွေရန်ကနေတပ်မတော်ကကာကွယ်ပေးနေတယ်ဆိုတဲ့အနေအထားမျိုးကနေအခုလိုမြင်လာတာပါသူတို့ရဲ့ခန်းကဏ္ဍနဲ့ပတ်သက်ပြီးတော့လူတွေကိုလှည့်စားနေတယ်လို့ထင်ပါတယ
်မြန်မာနိုင်ငံဘက်ကနေလူတွေတိမ့်နဲ့ချီထွက်ပြေးသွားခဲ့ကြတဲ့ပုံတွေတင်ထားတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ Facebook စာမျက်နှာမှာဆိုရင်လဲစစ်တပ်ရဲ့ကင်တွေမှုနဲ့ပတ်သက်ပြီးတော့ထောက်ခံကြောင်းရေးသားထားတဲ့မှတ်ချက်များပြားကိုတွေ့နိုင်ပါတယ်ဒါမှလည်းအခြေအနေတွေပုံမှန်ပြန်ဖြစ်လာတဲ့အခါမှာတော့စစ်တပ်ရဲ့ခန့်ကဏ္ဍနဲ့ပတ်သက်လို့လူတွေရဲ့အမြင်ပြောင်းလဲလာနိုင်ကြောင်းဒေးဗစ်မက်ဒီယာဆင်ကပြောပါတယ
် When people realize that eventually that the tap model really hasn't changed
တမလို့ဟာတကယ်မပြောင်းလဲသေးပဲနဲ့ဖိနှိပ်တဲ့ယန္တရားဖြစ်တယ်ဆိုတာကိုလူတွေကလုံးဝသဘောပေါက်လာတဲ့အခါမှာတမလို့ကိုလူကြိုက်များတဲ့အနေထားကနေကြဆင်းလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
လုံငင်းတဲ့နေ့ကရခိုင်ပြည်နယ်ရင်းမှာအာစာဖွဲ့ရဲ့တိုက်ခိုက်မှုအပြီးစစ်တပ်ကနေမြေရှင်းလင်းရမှာမွတ်စလင်တချို့အသက်ခံရတဲ့ဆိုတဲ့သတင်းတွေလည်းထွက်ခဲ့ပူပါတယ်ဇန်နဝါရီလ10ရက်နေ့ကတော့ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းဒင်ကျေးရွာတုတ်တမတွေ့ရတဲ့ရုပ်အလောင်းတွေဟာရခိုင်ရွာသားတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တဲ့မွတ်စလင်အကြမ်းဖက်10ဦးဖြစ်တဲ့ဆိုတာကိုစုံစမ်းစစ်ဆေးတွေ့ရှိရကြောင်းတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
တို့ရရှိပါရှင်အနေဒီပါတီဥဆောင်တဲ့ရက်သားအစိုးရတက်တန်းထက်ဝက်နီးပါးရှိလာချိန်မှာပဲအစိုးရအဖွဲ့အတွင်းအပြောင်းလဲတချို့တွေ့လာနေရပါတယ်ပြည်ထောင်စုအစိုးရအဖွဲ့ဝင်တွေတိုင်းဒေသပြည်နယ်အစိုးရတာဝန်ရှိသူတွေအပြောင်းလဲဟာ ဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘယ်လောက်အထိတွန်းအားဖြစ်လာနိုင်ပါသလဲ။ဘေကန်နာတွေဘယ်လိုပုံကိုယ်တွေကိုအပြောင်းလဲလုပ်ဖို့လိုနေတယ်လဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ1-2-3-9-9-9-9လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
လာမယ့်စနေညမှာတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့ထမံဖိတ်ခေါ်ပါရရှင်။1998-99ခုနှစ်လက်နက်ကင်ပြိပခအတွင်းဆာဗီးယားတပ်ဖွဲ့တွေရဲ့အရမပြုကျင့်ခံခဲ့ရတဲ့ကိုဆိုဗိုအမျိုးသမီးတွေ2018ခုနှစ်ဇန်နဝါရီကစလို့ကာလရှည်စောင့်ဆိုင်းခဲ့ရတဲ့အသိမှတ်ပြုမှုနဲ့နစ်နာမှုတွေစပြီးရောကြေးရပါလိမ့်မယ်။အမျိုးသမီးတွေဟာဘေးဖယ်ရှောင်ကျဉ်ခံရမယ့်အရေးကဲ့ရဲ့သမုတ်ခံကြရမယ့်အရေးတွေကိုစိုးရိမ်ကြောက်ကြပြီးသူတို့ဇာတ်ကြောင်းကိုပြန်ပြောဖို့ဝင်လေခဲ့လို့ဒီပြဿနာနှစ်20နီးပါးတည်မြုပ်နေခဲ့တာပါ။ကျူးလွန်ခဲ့သူအနေငယ်ကိုပဲကျူးလွန်ခဲ့တဲ့ပြစ်မှုအတွက်တရားစီရင်နိုင်ခဲ့ကြောင်းနောက်ကျူးလွန်ခံရသူအမျိုးသမီးတွေရဲ့နေစဉ်ဘဝမှာတောကတွေရှိနေကြတဲ့အကြောင်းတွေကို VOE သတင်းထောက်တွေဖြစ်ကြတဲ့အလီယာဘလာကာနဲ့ကိုင်ဒါကိုစထရီစီရိုရဲ့သတင်းလွှာတွေကိုမတ်သိန်ကီထိုက်ကစူးစီးတင်ပြထားပါရရှင်
။စစ်ပွဲအတွင်းအထမပြုကျင့်ခံခဲ့ရသူတူဖြစ်တဲ့ဒါရီတာကသူမှကြုံတွေ့ခဲ့ရတာတွေကိုအခုလိုပြန်ပြောင်းပြောပြပါတယ်။
တကားမရှိဗဒင်မောက်မရှိတဲ့အိမ်ပြကြီးတစ်ခုတည်းကိုကျမတို့ကိုခေါ်သွားပါတယ်။ကျမတို့ညီမနှစ်ယောက်ကိုတခန်းထဲမှာထားပါတယ်။ဇင်းကျန်မှာတခြားအမျိုးသမီးတယောက်ရှိပြီးတော့တခြားအခန်းထဲမှာလည်းအမျိုးသမီးတွေတွေ့ပါတယ်။ကျမအမျိုးသားကိုတန်တုံးနဲ့ရိုက်နေလို့သူအော်နေတဲ့အတန်နဲ့လည်းကျမကြားနေရတယ်။အဲ့တော့အမျိုးသားစီပဲပြေးရမလား၊ညီမစီပဲပြေးရမလား၊ကျမစဉ်းစားလို့မရအောင်။ကျမညီမကတော့ငါရှိမှငါမှရှိတယ်လို့ပြောပြီးတော့ငိုတော့တာပဲ။
ဒါရီတာဆိုရာကနာမည်ရင်မဟုတ်တလို့သူမအတန်ကိုလည်းမမှတ်မိအောင်ဖျက်ထားတာပါကိုဆိုဗိုစစ်ပွဲအတွင်းမှာဆာဗီးယားစစ်သားတွေအထမပြုကျင့်ခဲ့ကြတဲ့အမျိုးသမီး2000လောက်ထဲမှာဒါရီတာတို့ညီမနှစ်ဦးလည်းပါဝင်ခဲ့တာပါအထမပြုကျင့်ခံရတာကြောင့်ကိုဝင်ပြစ်ကြခဲ့ရပြီးခင်ပွန်းဖြစ်သူကတော့ရိုက်နှက်ခံခဲ့ရတာကနေရခဲ့တဲ့ကျန်းမာရေးပြဿနာနဲ့နောက်နှစ်နှင်းငယ်အကြာမှာဆုံးပါသွားပါတယ်အမေရိကန်ပြည်ထောင်စုဆိုင်ရာကိုဆိုဗိုတန်မတ်ကြီးဘလူရာစီတာကူကတော့ဒီကိစ္စကိုထင်ပေါ်လာအောင်လုပ်ခဲ့သူဖြစ်ပါတယ်
။ Very often if not always these victims
အတိဒုက္ခခံစားခဲ့ကြရတဲ့သူတွေကနာကျင်တာတွေရောရှက်ကြောက်တာတွေရောရောပြီးတော့ခံစားနေကြရတာပေါ့။အမြဲတမ်းမဟုတ်ရင်တောင်းမှမကြမကြအဲ့ဒီလိုခံစားနေကြရတယ်လေ
။သူ့ရဲ့အဖြစ်ပြက်တွေကိုတခြားဆွေမျိုးတွေတောင်မသိကြဘူးလို့လဲဒါရီတာကပြောပါတယ်
။ Puskishayetu
ဒီကြောင်းတွေကိုသာသူများသိသွားမယ်ဆိုရင်ဘဝမှာအမဲဆက်တွေထင်ရမြင်ရပြောကြဆိုကြတာတွေနဲ့ဘယ်သူမှတော့မှကျမကြည့်ဝင်မှာမဟုတ်ပါဘူးနေနိုင်မှာမဟုတ်ပါဘူးရှင
်အထမဖြူချင်သူတွေကိုတရားစီရင်နိုင်ရေးအတွက်တော့ကုလသမဂ္ဂဘက်ကရောနောက်ဥရောပသမဂ္ဂရဲ့ကိုဆိုဘိုဥပဒေစိုးမိုးရေးမစ်ရှင်ဘက်ကရောမလုပ်ကြဘူးလို့ AI နိုင်ငံတကာအခွင့်အရေးအဖွဲ့ကြီးကပြောဆိုပါတယ်18နှစ်ကာလကြာမြင့်လာပြီးတဲ့နောက်မှာတော့တက်သေးတွေမကြံသလောက်ဖြစ်နေပါပြီAI အဖွဲ့က CN Jones ကအခုလိုပြောပါတယ
် Reforms within the judicial system that will protect witnesses if they want to come forward that will give them support
ဒီနေ့ထားမှာတရားရင်ဆိုင်မယ်လို့ဆုံးဖြတ်ကြမယ်ဆိုရင်သူတို့ကိုရှေ့ထွက်ပံ့ပိုးပေးမယ်အသည့်တက်တွေကိုကာကွယ်ပေးနိုင်ဖို့တရားစီရင်ရေးစနစ်အတွင်းပြုပြင်ပြောင်းလဲရေးလုပ်ဖို့ကျမတို့တောင်းဆိုပါတယ
်လိမ်ပိုင်းဆိုင်ရာအကြံဖက်ခံခဲ့ရတဲ့ဒါရိုက်တာအနေနဲ့တော့ဇန်နဝါရီလကစပြီးတစ်လကိုယူရို230နှစ်နာချီရမှာပါလာစဉ်နှစ်နာချီရမယ့်အပေါ်ကြိုးစိုးပေးမယ်လို့လဲစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကူညီပံ့ပိုးမှုတွေရဖို့ကတော့ဆက်ပြီးတော့တောင်းဆိုနေစေဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA American တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2018ခုနှစ် January 18ရက်ကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ32 kHz 933၊လိုင်းဒိုမီတာ40 kHz 9483ည၊လိုင်းဒိုမီတာ48 kHz 6153ညအပြင်လိုင်းလက်မီတာ190 kHz 1595နဲ့အတူ VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့ဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်္ကန်းစာနဲ့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ကတော့
အပြောင်းလဲအနေနဲ့တော့လူပုဂ္ဂိုလ်ဆိုင်ရာအပြောင်းလဲပေါ့နော်ဒါပေမဲ့ဗမာပြည်ဖြစ်ပေါ်တိုးတက်မှုအတွက်တော့ချက်ကြတာစနစ်အပြောင်းလဲဖြစ်ဖို့
မြန်မာနိုင်ငံအုပ်ချုပ်ရေးစနစ်မှာလူအပြောင်းလဲတဲ့စနစ်အပြောင်းလဲလုပ်ဖို့ပိုအရေးကြီးကြောင်းမြန်မာအရေးလေလာသုံးသပ်သူဦးတင်မောင်တန်းကဆွေးနွေးထားတာကိုနားဆင်ရပါမယ်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်းပါရှင်ရဲ့အာပေါ်မပြက်ဒေါက်ခင်မျိုးသက်နဲ့ဦးစာမွေဝေတို့ကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ရအောင်ပါရှင်
။ကျတဲ့ပရင်းနေထုတ် The Nation သတင်းစာမှာရိုဟင်ဂျာရဲ့အိမ်အပြန်လမ်းလာဆိုတဲ့သူ့အမြန်ဆောင်ပါကိုဖော်ပြထားပါတယ်။ဒီမွတ်စလင်တွေကိုမကြခင်မှာနေရာရင်းကိုပြန်ပို့တော့မှာဖြစ်ပေမဲ့သူတို့ဘာရီကြုံရမလဲဆိုတော့မိကွန်းတွေနဲ့စိုးရိမ်နေရဆဲပါတယ်။သူတို့အတွက်စိတ်ချရပါမလားလို့မိကွန်းတွေထုတ်နေတော့မှာပဲအင်ကာနေကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကသူတို့ကိုနှစ်နှစ်အတွင်းမှာအိမ်ပြန်ပို့ဖို့အတွက်သဘောတူခဲ့တာပါ။ဘင်္ဂလားဒေ့ရှ်ကဂျာခန်စခန်း၅ခုတည်ဆောက်ပြီးမြန်မာနိုင်ငံတွေကလက်ခံစခန်း၂ခုကိုပို့ပေးမှာဖြစ်ပါတယ်။မြန်မာဘက်ကမောင်းတော့မှာယာယီလက်ခံစခန်းနှစ်ခုကိုတိရောက်ထားကြောင်းနဲ့အဲ့ဒီစခန်းတွေကပြန်လာသူ 9,000 ဆန့်တယ်လို့ 3,000 လောက်အထိကိုလက်ခံနိုင်အောင်တိုးချဲ့မယ်လို့ဆိုပါတယ်။အာဆာချမ်းဖက်ဖွဲ့ရဲ့စီးနှင်းမှုတွေနောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူကတိမ့်နေချီးပြီးရှိနေတာမို့နှစ်နှစ်ဆိုတဲ့အချိန်ကတိုးလွန်းတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ကပြန်ပို့မယ်သူပေါင်း 300,000 ဆင့်ကိုပြုစုထားတာဖြစ်ပြီးအဲ့ဒီဆင့်ကိုမြန်မာဘက်ကလက်ခံမခံမသိရသေးပါဘူး။အစိုးရနှစ်ရက်ကြာဒုက္ခသည်အရေးအတွက်တွေမေးခွန်းထုတ်နေချိန်မှာကုလနဲ့နိုင်ငံတကာက6သိန်းခွဲကျော်မယ်လို့ပြောနေတာပါလေ။လွန်လောဆင်မှာဘသူဘဝဆိုတာတိထားပြီးသားဟိန္ဒူ900ရှယ်အောင်နဲ့မွတ်စလင်950ကိုပြန်ပြီးလက်ခံမှာဖြစ်ကြောင်းမြန်မာဘက်ကပြောထားတာပါ။ဟိန္ဒူအများစုကအရင်တကားလိုအာဆာချမ်းဖက်ဖွဲ့ရဲ့အတိုက်ခိုက်ခံမဲ့အန္တရာယ်ရှိနေပေမဲ့ကြက်နဲ့နေတဲ့စခန်းတွေမှာမနေခြင်းနဲ့အတွက်ပြန်ကျင်ကြောင်းပြောနေပါလေ။ဒါပေမဲ့ဂူဒီလည်းရခိုင်ပြည်နယ်ထဲမှာအကျန်းဖက်မှုတွေရှိနေစေမို့နိုင်ငံတကာကနေစိုးရိမ်နေကြတဲ့အပြင်ပြင်ပအကူအညီမယူဘဲနှစ်နိုင်ငံကြားသဘောတူညီမှုနဲ့ပြန်ပြီးပို့ဖို့လုပ်နေတာမို့ဒါဟာကောင်းတဲ့ရည်ရွယ်ချက်မဟုတ်ဘူးလို့သုံးသပ်ပါတယ်။ပြန်ပို့တဲ့လုပ်ငန်းတွေစတဲ့အခါလူသားချင်းစာနာမှုတစ်ခုတည်းမှာကိုပဲနိုင်ငံတကာအကူအညီကိုတောင်းခံတဲ့လို့ဘသူကိုမှသူတို့စာနာနဲ့ဆန့်ကျင်ပြီးပြန်မပို့ဖို့လည်းတတိပေးပါတယ်။ဒါအပြင်အခုလိုပြန်ပြီးပို့ရဟာဒုက္ခတဲ့ပြဿနာကိုအဆုံးသတ်စေမှာမဟုတ်သလိုဖြစ်လာရတဲ့ပြဿနာအရင်းအမြစ်ကိုသိအောင်လုပ်ပြီးတည်တည်ချာချာဖြေရှင်းဖို့လိုရဆိုတာအလုံးနားလည်ဖို့လိုအပ်ပါတယ်လို့ထောက်ပြထားပါတယ
်မြမအာနာပိုင်တွေကိုအမှန်ဘသူပြောရသလဲဆိုတဲ့ခေါင်းစဉ်နဲ့ဆာရာရှူလ်မန်ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြခြင်းပါတယ်မြမနိုင်ငံမှာအဖမ်းခံထားရတဲ့ရိုက်တာသတင်းတောင်နှစ်ယောက်ဖြစ်တဲ့ဝါလုံးနဲ့ကျော်စိုးဦးတို့ရဲ့ကံကြမ္မာလမ်းကြောင်းတွေဟာမြမနိုင်ငံရဲ့နိုင်ငံရေးအတွင်ကူးပြောက်မှုကံကြမ္မာနဲ့ရောရှေ့ပတ်သက်နေတယ်လို့យေတာထားပါတယ်။တင်းတော့နှစ်ယောက်ကိုဒီဇင်ဘာလ12ရက်နေ့ကဖမ်းဆီးပြီးတော့အထိပ္ပယ်မရှိတဲ့ဥပဒေနဲ့အရေးယူလိုက်တာဟာမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်လာနေတဲ့ဒီမိုကရေစီတကပတ်ကိုအလျင်မြန်ပြန်ပိတ်နေပြီဆိုတဲ့လက္ခဏာပြလိုက်တာပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာရှိသူတွေပေါ်အမှန်တိုင်းပြောဆိုတာဟာလက်တုံ့ပြန်ခံရတတ်ပါတယ်။2016ခုနှစ်ကလေးကတင်းတော့29ယောက်အဖမ်းဆီးခံခဲ့ရပါတယ်။တင်းသမား21ယောက်ဟာပုံမှန် 66 ဂါကြီးလို့ခေါ်တဲ့ခင်မမီတော့တဲ့ဆက်တော်ရေးဥပဒေနဲ့အဖမ်းခံခဲ့ကြရတာပါ။တရင်သမားတွေရဲ့အွန်လိုင်းပေါ်ကနေရေးသားပြောဆိုမှုတွေကိုအကြောင်းပြုပြီးဆက်တော်ရေးကွန်ရက်ပေါ်ကနေတစုံတယောက်ပေါ်ချင်းချောက်မှုအတရေပြက်စီမှုနှောက်ယှက်မှုအကြက်ကင်မှုပြုလုပ်တယ်ဆိုပြီးတော့အရေးယူတဲ့ဥပဒေလည်းဖြစ်ပါတယ်။အေယာဝတီတရင်နောက်လဝီဝင်းအပါဝင်တရင်နောက်၃ဦးကိုလည်းရှမ်းပြည်နယ်အတွင်းမှာရှိတဲ့တအောင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့နေမြေအတွင်းမှာကျင်းပတဲ့မူရစ်ဆေးဝါးမိရှုဖျက်ဆီးတဲ့ပွဲကိုတွားရောက်တရင်ယူတာကိုမတရားအသင့်နဲ့ဆက်တွေ့တယ်ဆိုတဲ့ပုံမှန်နဲ့အရေးယူခဲ့ပါသေးတယ်။ ရိုက်တာသတင်းတောက်တွေကိုဗြိတိရှ်ကိုလိုနီလက်ထက်တုန်းကထုတ်ပြန်ထားတဲ့အစိုးရလျှို့ဝှက်ချက်အဲ့ဥပဒေဆိုတဲ့မတဲခွဲလာတဲ့ဥပဒေနဲ့အရေးယူနေပါတယ်။ဒီပုံမှန်ဟာထောင်နှံ14နှစ်ထိအပြစ်ပေးနိုင်တဲ့ဥပဒေဖြစ်ပါတယ်။ဖမ်းဆီးထားတဲ့သတင်းသမားတွေရဲ့လက်ထက်မှာအစိုးရရဲ့အရေးကြီးတဲ့လျှို့ဝှက်ချက်တွေတွေ့ရတယ်လို့ပြန်ကြားရေးဝန်ကြီးကဆိုပါတယ်။ဇန်နဝါရီလ10ရက်နေ့ကတရားရုံးမှာရုံးထုတ်လာစဉ်သတင်းတောက်ဝါလုံးကအပြစ်မှန်သိဖို့စူးစမ်းနေတာတွေရပ်တန့်သွားအောင်ကျွန်တော်တို့ကိုအခုလိုစွဲချက်တင်လိုက်တာဖြစ်တယ်လို့ပြောပါတယ်။မတရားတဲ့လုပ်ရဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ဒီတရားခွင်ကနေထွက်လာမယ့်အဖြေကမြန်မာနိုင်ငံရဲ့အနာဂတ်ဘယ်ကိုဥတည်နေတယ်လဲဆိုတာကိုပြသပါလိမ့်မယ်။စသဖြင့်ရေးသားထားပါတယ်ခင်ဗျာ
။ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်ကောက်နှုတ်ချက်တွေကိုနာဆင်ခဲ့ရပြီးတော့နောက်အခုဆက်ပြီးတော့နာဆင်လေ့လာကြရမယ်။ American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလတ်တန်းကစီစဉ်ပို့ချထားပါတယ်ရှင်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တည်းရဲ့ဒီဘေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲသွားပိုက်ဒီဘေကတော့ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these days you can't be out of touch with the latest technology
ခုခင်မှာအလုပ်ကောင်းကောင်းရကြည်ရင်တော့နောက်ဆုံးပေါ်ဤပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒီပေရပါတယ် George ကိုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these days You can't be out of touch with the latest technology.
ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ
Out of touch
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ထလလာတန်ရဲ့အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုနာဆင်လေ့လာခဲ့ပြီးတဲ့နောက်အခုမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံအုပ်ချုပ်ရေးစနစ်တိုးတက်ကောင်းမွန်ရေးအတွက်လူအပြောင်းလဲတဲ့စနစ်အပြောင်းလဲလုပ်ဖို့ပို့အရေးကြီးတယ်လို့မြန်မာအရေးလေ့လာသုံးသပ်သူဦးတမောင်တန်းကပြောပါရယ်။မြန်မာနိုင်ငံအတွက်မူဝါဒရေးရာစရန်တွေကိုအကြံပေးရေးသားနေတဲ့တင့်ဘဝမဂ္ဂဇင်းအဒီတာဟောင်းဦးတမောင်တန်းနဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါရယ်ရှင်။
ဆောက်ဒီဘန်ဗန်ပထမဆုံးကမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးအပြောင်းလဲတွေကိုကျွန်တော်မေးချင်ပါတယ်ဟု
တ်ကဲ့
မြန်မာနိုင်ငံမှာအခုဝန်ကြီးအပြောင်းလဲတွေအစ်စ်တို့ခန့်တာတွေရှိကြပါတယ
်
အဲ့ဒီဟာဘယ်လောက်ထိအလားအလာကောင်းကင်နဲ့ထင်ပါလဲအစောတုန်းကတော့လူတို့ကမြည်တွားတဲ့နေကြားတာပေါ့ဆရာအုပ်ချုပ်ရေးနဲ့ပတ်သက်ပြီးတော့အဲ့ချီအောင်မှုမရှိဘူးပါညာ
အပြောင်းလဲအနေနဲ့တော့လူပုဂ္ဂိုလ်ဆိုင်ရာအပြောင်းလဲပေါ့နော်ဒါပေမဲ့ဗမာပြည်ဖြစ်ပေါ်တိုးတက်မှုအတွက်တော့ချက်ကြတာစနစ်အပြောင်းလဲဖြစ်ဖို့အရေးကြီးတယ်ပေါ့ဆိုတော့ရစ်စနစ်ဟောင်းနေကိုစုံတရားတိုင်းတာအထိသဘောပေါက်ပြီးတော့အဲ့ဒါကိုဘယ်လိုပြောင်းမလဲဆိုတဲ့ idea လည်းရှိတယ်လူတွေပြောင်းသွားရင်တော့ဗမာပြည်ဖြစ်ပေါ်ပြောင်းလဲမှုကပို့ပြီးတော့မြန်မယ်ပေါ့လေမဟုတ်လို့ရှိရင်တော့လူတွေပြောင်းပုံညာလဲစနစ်မပြောင်းရင်စနစ်နဲ့ထိတ်တဲ့ရင်ဆိုင်တွေ့ရတဲ့အခါတိုင်းမှာကိုယ်လူတွေကပဲလွဲနေလားဆိုတဲ့အပြစ်တင်တဲ့ကစားပွဲကြီးတဲ့ကိုပြန်ဝင်သွားမှလည်းစိုးရတယ်ဒါလေးကတော့ပေါ့နော
်ဆိုတော့ဆရာပြောတာကစနစ်ကိုပြောင်းဖို့လိုတယ်အဲ့စနစ်ကိုပြောင်းဖို့လိုတယ်လို့စီးရလူတွေပြောင်းရမှာပေါ့
မှန်ပါတယ
်ဟုတ်ကဲ့
မှန်ပါတယ်
အကြံပြင်းလေစနစ်ကိုပြောင်းဖို့လိုတယ်လူဘိန်းတားလေအောင်လည်းပြောပါလားဆရာ
အဲလူဘိန်းတားလေအောင်ပြောရရင်တော့ဥမာအဖြစ်စီဝိုင်းမူဝါဒတွေကိုပြောင်းမယ်ဆိုလို့ရှိရင်မိသားစုတစုမှာကိုယ့်မိသားစုအောင်မြင်အောင်အတွက်ဘယ်လိုပတ်ဆံရှာမယ်ဘယ်လိုသုံးမယ်ဆိုတာကိုကြိုတင်မြင်ရတယ်ကိုသားမိတွေအတွက်နောက်အနည်း20လောက်ထိကြိုပြီးမြင်ရတယ်ပေါ့နော်ဟိုဒါကိုတော့နိုင်ငံတစ်ခုအနေနဲ့ပြောလို့ရှိရင်မျှော်မှန်းချက်တွေဘာဘီဝါတွေပေါ်စီဆိုတဲ့ကိစ္စတွေဖြစ်သွားတယ်။အလားတူပဲကိုကိုတိုင်ဝင်ဝင်ရအောင်ရှာတာနဲ့သုံးဆွဲတဲ့နေရာမှာစီးစနစ်ကြရတယ်။သုံးသစ်သုံးတိုက်တာတွေကိုသုံးဖို့အရေးကြီးတယ်။ဒါကတော့အများပြည်သူဆိုင်ရာဗန္ဒာငွေရင်းနှီးမြှုပ်နှံမှုစီမံခန့်ခွဲမှုစနစ်လို့ပြောတယ်ပေါ့နော်
။ Public Investment
Public Investment Management System ဆိုတော့တော့တပြိုင်တည်းမှာပဲလူတွေကလည်းမိမိရဲ့မိသားစုအဖွဲ့ဝင်တွေကအဲ့ဒီကိုကြီးမန်းတဲ့ကိုရဲ့နောက်အနည်း20မှာဖြစ်ချင်တဲ့အမြင်တွေကိုလိုက်နာဖို့အတွက်အကုန်လုံးကစနစ်တကျနဲ့လိုက်နာဆောင်ရွက်တဲ့ဟာလည်းလိုတယ်။เนาะအဲ့ဒီလိုတဲ့စီမင်းစည်းကမ်းတွေဥပဒေတွေပြဋ္ဌာန်းသတ်မှတ်တာတွေရှိတယ်။အဲ့ဒါကိုစီမံခန့်ခွဲရတယ်ရှိတယ်။အဲ့ဒါကနိုင်ငံအနေနဲ့ကြာရင်တော့ဒါက ဟိုစီမင်းစီကံများစီမံခန့်ခွဲမှုဥပဒေတို့ခေါ်တယ်အဲ့ဒါ regulatory management systems ပေါ့ဆိုတော့အဲ့ဒီစနစ်သုံးခုပေါ့ကိုဒါတိုင်းပြည်စီးပွားရေးတိုးတက်ဖို့လည်းတော့ကြကြတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီစနစ်တွေကိုမကင်တွယ်နိုင်သေးဘူးအခုတတိယ
ဟုတ်ကဲ့ဆိုတော့အဲ့ဒီလိုစောကြကြတဲ့နေရာကိုကင်တွယ်နိုင်မဲ့လူပြောင်းလဲတော့မမြင်သေးဘူးပေါ့ဆရာ
အဲကျွန်တော်တို့လေ့လာချက်အရပေါ့နော်ပြီးခဲ့တဲ့အစိုးရလက်ထက်မှာဒီအတွင်းဝင်လောင်းညားကိုကျွန်တော် survey ဒီသူတို့ border sit down ကိုယူခဲ့တယ်သူတို့ကအစိုးရဌာနတွေအကုန်လုံးကစီမင်းသတ်မှတ်ချက်များစီမံခန့်ခွဲတဲ့ဌာနကြီးဖြစ်အောင်ပြောင်းရမယ်ဆိုတဲ့အမြင်တွေအကုန်လုံးကို80ခန့်တော့ရှိနေတာတွေ့ရတယ်နော်ဒါပေမဲ့တခြားနိုင်ငံတွေမှာဘယ်လိုပြောင်းလဲဘယ်လိုလုပ်လဲစီမင်းစီကံတွေသတ်မှတ်မှုပြောင်းလဲမှုကဘာလဲပေါ့အဲ့ဒါတွေကိုဘယ်လိုလုပ်ရင်ကောင်းလဲဆိုတဲ့လေ့လာတဲ့အပိုင်းမှာအားနည်းတဲ့အတွေ့အကြုံမလို့ဖြစ်ဒါပေမဲ့အခုလောလောဆယ်မှာတော့ကမ္ဘာဘဏ်ကအခုညီကိုတောင်းထားတယ်လို့ကျွန်တော်နောက်ဆုံးထိကြားရတယ်ပေါ့နော်ဒါပေမဲ့ကမ္ဘာဘဏ်ကရောဗမာပြည်ထဲမှာလက်ရှိရှိနေစနစ်ကဘယ်လောက်ထိရှိလဲဆိုတာကိုသူအောင်သိရလားပေါ့နော်ဗမာပြည်ရဲ့ဝန်ထမ်းတွေနဲ့ဘျူရိုကရေစီရဲ့ရင်ကျေးမှုအထားသိရလားဒါလည်းပြဿနာတစ်ခုရှိတယ်နိုင်ငံခြားကပညာရှင်ဖြစ်တော်ကြလဲဒီအပိုင်းကိုလည်းသိဖို့လိုလားဆိုတော့ဒါလေးတွေအကုန်လုံးဟိုအစလေးတွေပေါ့အစလေးတွေကရှိနေပြီတော့အရင်ဆိုရလက်ထက်ကလေးကအခုထိရှိနေပြီသွားပြီးတော့ပြန်ပြီးပေါင်းစုနိုင်တဲ့ဟာလေးတစ်ခုပဲလိုနေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အဲ့ဒါကစနစ်ပေါ့လေဆရာနောက်တစ်ခုကအဲ့ပြောင်းပုံပြောင်းပြီးအခုဆိုရပြောင်းလဲလုပ်တဲ့အထက်မှာအထူးသဖြင့်ပြည်နယ်နဲ့တိုင်းဒေသကြီးတွေရဲ့အဆိုရအဖွဲ့ဝင်တွေကိုပြောင်းလဲနေရမှာကျွန်တော်နားလည်ထားတာကတော့ပြည်နယ်တိုင်းဝန်ကြီးချုပ်တွေကတော့ဘိုးအဆိုရသမ္မတနဲ့ဆိုင်တယ်တံပြင်းတဲ့တိုင်းဝန်ကြီးတွေကိုဘုအစိုးရကပဲဖွဲ့စည်းပုံရရွေးချယ်ရမယ်ခံထားရမယ်ထွက်ခွင့်ပေးနိုင်တယ်ဖြုတ်နိုင်တယ်လို့သတ်မှတ်ထားပါသလ
ားရေဘူးအဖြစ်တော့ဝန်ကြီးချုပ်ကအဆိုပြုပြီးတော့ဝန်ကြီးချုပ်ကလည်းသက်ဆိုင်ရာပြည်နယ်တိုင်းလွှတ်တော်နဲ့တိုက်ပင်ပြီးတော့အဆိုပြုရတယ်သမ္မတပဲခံထားပါတယ
်ဆိုတော့သက်ဆိုင်ရာပြည်နယ်တိုင်းလွှတ်တော်ရဲ့ဩဇာရောဘယ်လောက်ရှိပါလဲတကယ်စမ်းပါတချို့ကသက်ဆိုင်ရာပြည်နယ်တိုင်းလွှတ်တော်အနေနဲ့ဘာမှမကျင်းနတ်တာကံွက်တာမကြရပဲနဲ့အနာယူခွင့်ပေးတယ်ဆိုပြီးတော့ထွက်တာလည်းတွေ့တယ်ဖြုတ်တာလည်းကြားရတယ်တချို့ကြတော့လည်းရခိုင်ပြည်နယ်မှာထင်တယ်ပြည်နယ်ဝန်ကြီးတယောက်ကိုဒါပြည်နယ်တိုင်းလွှတ်တော်ပြည်နယ်လွှတ်တော်ကအပြင်းထန်ပဲသူတို့ဝေဖန်ပြီးတော့ထွက်ခိုင်းတယ်အဲ့ဒါတွေလည်းရှိတယ်ဆိုတော့အဲ့ဒါတွေကဘယ်လို
ဟုတ်ပြီးခဲ့တဲ့လွှတ်တော်တက်တမ်းမှာတော့ဥမာတရင်သားဤဝန်ကြီးချုပ်ပေါ့မူလပထမခန့်လိုက်တဲ့တရင်သားဤဝန်ကြီးချုပ်ကိုလွှတ်တော်အမတ်တွေကပဲပြန်လည်းကန့်ကွက်တဲ့အတွက်ကြောင့်ဝန်ကြီးချုပ်ကနောက်ထပ်ရတဲ့သဗ္ဗရဝန်ကြီးချုပ်ကိုဖယ်လိုက်ရတဲ့အဖြစ်မျိုးဖြစ်ခဲ့တယ်ပေါ့နော်ဆိုတော့ဒီဘက်မှာတော့အဲ့ဒီလောက်ထိလွတ်တော်တစ်ခုလုံးအနေနဲ့လှုပ်ရှားလာတာမျိုးကိုတော့သိပြီးမတွေ့ရဘူးပေါ့နော်ဆိုတော့ပြီးခဲ့တဲ့အတွေ့အကြုံရပြောရရင်တော့ပြည်နယ်တိုင်းလွတ်တော်ဒီကလည်းအဲ့ဒီလိုတစုတစည်းတဲ့ညီညာညာနဲ့ဆုံးဖြတ်ဆောင်ရွက်ကြတယ်ဆိုရင်တော့မြန်မာနိုင်ငံရဲ့နိုင်ငံရေးမှာတော့သက်ဆိုင်ရာဗဟုဝါခေါင်းဆောင်တွေရတယ်လေးစားပြီးတော့ပြန်လဲလိုက်ရောလှုပ်ဆောင်ကြတာမျိုးတွေ့ရပါတယ်။ဒါကြောင့်အပိသက်ဆုံးဖြတ်ချက်ကိုဗဟုဝါဆုံးဖြတ်တာဖြစ်စေကမူပြည်နယ်တိုင်းအဆင့်လွတ်တော်တွေကလည်းဩဇာအများကြီးရှိတယ်လို့ပြောလို့ရပါတယ
်။ဟုတ်ကဲ့ကျွန်တော်အခုဆွေးနွေးနေရတာအုပ်ချုပ်ရေးပိုင်းပေါ့ administration ဘိုင်းဆိုတော့အခုမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးမှာ NLD ပါတီအနာရပါတီရဲ့အခန့်ကဏ္ဍဆရာဘယ်လိုမြင်ပါလဲ
။ NLD ပါတီအနေနဲ့ဆိုလို့ရှိရင်တော့အုတ်ချုပ်ရေးပြုပြင်ပြောင်းလဲရေးတွေလုပ်တဲ့အခါမှာများတော့ဖြင့်အရွေးတွေရှိတယ်။ဥပမာအဖြစ်ဒေါ်ဆန်းစုကြည်နဲ့ပါတီခေါင်းဆောင်တွေကပြောထားတဲ့ပြည်သူနဲ့အတူဆိုတဲ့စကားလုံးလေးပေါ့။ဒါကိုကျွန်တော်တို့အုတ်ချုပ်ရေးပြုပြင်ပြောင်းလဲမှုတွေကိုလေ့လာတဲ့အခါကျတော့အဲ့ဒီနီးလမ်းကိုပဲယူပြီးတော့ပြုပြင်ပြောင်းလဲကြတာတွေလာပြီးတွေ့ရတယ်။အဲ့ဒါကိုတော့သူတို့ရဲ့စကားမှာပြောလို့ရှိရင်တော့ citizen engagement ပြည်သူတွေပါဝင်ဆုံးဖြတ်တဲ့အလေးထားအုတ်ချုပ်ရေးစနစ်တွေမှာထည့်လာတယ်။ဆိုတဲ့အခါကျတော့ပြည်သူနဲ့အတူဖြစ်လာဖို့အတွက်ပြည်သူနဲ့အတတ်အနိုင်ဆုံးပါတီဝင်တွေကနှိစက်မယ်ပါတီခေါင်းဆောင်တွေကနှိစက်မယ်ပြည်သူတွေရဲ့ခေါင်းဆောင်မျိုးယူမယ်။ပြီးရင်အုတ်ချုပ်ရေးစနစ်တွေမှာပြီးခဲ့တဲ့အစိုးရလက်ထက်ကစပြီးတော့ပြည်သူလူထုကိုတိုင်ပင်နှိမ့်တော့လာတော့ရှိတယ်။ဒါပေမဲ့ဆုံးဖြတ်ချက်ချတဲ့ဖြစ်စဉ်တွေမှာမပါသေးဘူး။ဒါပေမဲ့ဒီဘက်အစိုးရလက်ထက်မှာကြတော့ဥပမာမန္တလေးဆိုရင်တိုင်းဝန်ကြီးချုပ်ကနေမှာမူဝါဒအကြံပေးအလုပ်အဖွဲ့တွေကိုသူကဖွဲ့တဲ့အခါမှာစီးပွားရေးအဖွဲ့အစည်းတွေနောက် NGO တွေကလူတွေပါအလုပ်အဖွဲ့တွေမှာပါလာပြီးသူတို့ကမူဝါဒရေးဆွဲပြီးအဆိုပြုပြီးတော့ဝင်ကြော်တင်တဲ့ဟာမျိုး ဆိုတော့ဒါမျိုးကတွေကစပြီးတော့အပြောင်းလဲတွေဖြစ်တော့နေတယ်ဒါပေမဲ့နိုင်ငံတော်အဆင့်ထိတန်တရားထိကျယ်ကျယ်ပြန့်ပြန့်ဖြစ်လာပြီလားဆိုတော့မဖြစ်သေးဘူးဆိုတော့ပါတီအနေနဲ့ဘာလုပ်နိုင်လဲဆိုလို့ရှိရင်ခုနပြည်သူနဲ့အတူဆိုတဲ့အစိုးမိတ်ပေါ်မှာအခြေခံပြီးတော့ဖြစ်နိုင်ရင်တော့ public administration အစိုးရရဲ့အုပ်ချုပ်ပုံတွေပြုပြင်ပြောင်းလဲဆိုင်ရာနားလည်တဲ့လူတွေနဲ့ဘလို့နီးနဲ့ဒီဇိုင်းလုပ်ရင်ကောင်းမလဲဆိုတော့ညှိနှိုင်းဆွေးနွေးခြင်းအဖြစ်နဲ့ကျွန်တော်ထင်တယ်ပါတီအားပို့ပြီးတော့ပြည်သူနဲ့လည်းပို့နီးလာမယ်အစိုးရရဲ့အုပ်ချုပ်ရေးပြုပြင်ပြောင်းလဲရေးထဲမှာလည်းတစုံတရာတက်ရောက်ပြီးဖြစ်လာနိုင်မယ်လို့ကျွန်တော်ထင်တယ
်ကျွန်တော်ဒီအုပ်ချုပ်ရေးပိုင်းပြောတဲ့နေရာမှာကျွန်တော်ဆက်ပြီးမေးချင်တယ်ခွာ NLD ဥဆောင်တဲ့ဘ ਹੁ အစိုးရနဲ့ပြည်နယ်အစိုးရတချို့ရဲ့ဆက်ဆံရေးကိုမေးချင်ပါတယ
်ဟုတ်ကဲ့
ဘ ਹੁ အစိုးရနဲ့တိုင်းဒေသကြီးဆက်ဆံရေးတဲ့ဘ ਹੁ နဲ့ပြည်နယ်အစိုးရရဲ့ဆက်ဆံရေးပိုအရေးကြီးနေတယ်ထင်ပါတယ်အထူးသဖြင့်ရခိုင်နဲ့ဆက်ဆံရေးပေါ့ဒီလိုရခိုင်ပြည်နယ်ရဲ့အခြေအနေအသိစုထွေးနေတယ်နိုင်ငံတကာထဲလည်းပြဿနာအကြီးအကျယ်ရင်ဆိုင်နေရတဲ့အချိန်မှာဘ ਹੁ အစိုးရနဲ့ရခိုင်ပြည်နယ်နဲ့ပေါ့လေ NLD နဲ့ရခိုင်ပြည်နယ်မှာအမအများစုအနိုင်ရထားတဲ့ပါတီတွေနဲ့ဆင်မြသွားရင်ပိုးပြီးအဆင်ပြေမယ်ထင်တယ်။အဲ့ဒီဟာကဆရာဘယ်လိုမြင်လဲ။ဘယ်လိုဆင်မြရေးနည်းများဖြစ်နိုင်မယ်ထင်တယ်လဲ
။ဘူရေဘူးအားဖြင့်တော့ဘ ਹੁ နဲ့တိုင်းဒေသကြီးအဆင်ပေါ့နော်။ဆက်ဆံရေးတွေဆိုလို့ရှိရင်ဒီ institution သဘောအရဆိုလို့ရှိရင်တော့ယင်းဆိုရလက်ထက်မှာအဲတမရယုံဝင်ကြီးဌာနတစ်ခုကကိုဒီအလုပ်ကိုတတ်တမမလုပ်တယ်ပေါ့ဥမာတပ္ပရာယုံဝင်ကြီးဌာန6ထင်တယ်အဲ့ဒီတုန်းကအခုတပ္ပရာယုံမှာရောက်နေတဲ့ဂျွန်ချိုင်းမှုချုပ်ပေါ့ဆရာဥပရက်ဆင်းတို့ဆိုဒီအဲ့ဒီအထွေချုပ်နေအများကြီးရှိတယ်နော်သူတို့ဒါဘိုးဆိုးရနဲ့ကြားမှာလာစင်ပုံမှန်စီဝေးလုပ်တယ်တိုင်းဒေသကြီးအဆိုးရရဲ့လိုလားချက်တွေအမြင်တွေကိုဘိုးဆိုးရနားထောင်တယ်ရှော့ပေးတင်တာတွေကိုရှော့ပေးတယ်ဖြီးတယ်ပေါ့ဒါတွေကိုလုပ်ခဲ့တယ်ပေါ့နော်ဆိုတော့အခုလည်းဒီလိုလုပ်တဲ့စနစ်လေးတော့ရှိမယ်လို့ကျွန်တော်မျှော်လင့်နေဒါပေမဲ့ကျွန်တော်ပြီးရင်ကျွန်တော်မသိဘူးပေါ့နော်
ဆိုပြည်နယ်အစိုးရနဲ့တဲ့အခုဖြစ်တာကပြည်နယ်မှာအမတ်အများစုရထားတဲ့ပါတီပြည်နယ်လွှတ်တော်နဲ့ပေါ့ဆရာရခိုင်နဲ့ဆိုလို့ချင်းအဲ့လိုဖြစ်နေတာအဲ့ကိစ္စပြန်လဲသိနေရလို့ပါလို့ဘယ်လိုကြီးနိုင်နိုင်မထင်ပါနဲ့
လူတွေပေါ်မှာပဲမူတည်လိုက်မယ်ဆရာစနစ်သဘောအရကတော့နောက်ဆုံးဆုံးဖြတ်ချက်ဒီသမရကပဲဆုံးဖြတ်ရတာဖြစ်တဲ့အတွက်ကြောင့်မလို့ပြည်နယ်လွှတ်တော်တွေကတင်စေကမှုလုပ်လို့မရအောင်အဲ့တော့ရေဘူးကအဲ့ဒါကိုညီဖို့ဆိုလို့ရှိရင်တော့ဖွဲ့စည်းအုပ်ချုပ်ပုံချီခံဦးတွေရဲ့ပြဋ္ဌာန်းချက်ကိုပြုပြင်ပြောင်းလဲဖို့ပဲလိုအပ်မယ်အဲ့ဒီလိုပြုပြင်ပြောင်းလဲဖို့လေမြို့သားဒီမိုကရေစီဖွဲ့ချုပ်ကသူတို့လည်းဒီဟာကိုတင်ခဲ့တယ်လို့ကျွန်တော်ပြီးခဲ့တဲ့လွှတ်တော်သက်တမ်းမှာကျွန်တော်မှတ်မိတယ်ပေါ့နော်ဆိုတော့သို့တော်လည်းညီညာရေးဆွေးနွေးပွဲနဲ့သူဆက်ဆက်လာတဲ့အတွက်ကြောင့်နောက်ပိုင်းပြုပြင်ပြောင်းလဲရင်တော့ပြည်နယ်လွှတ်တော်တွေကတင်တဲ့လူကဝန်ကြီးချုပ်ဖြစ်တဲ့စနစ်တော်ပေါ်လာလိမ့်မယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အဲ့တော့ဒီပထမပိုင်းမြန်မာနိုင်ငံမှာနောက်ဆုံးမေးချင်တဲ့ခုကရက်ဖက်စစ်ဖက်ဆက်စင်ရေးပဲဒါလည်းအသေးအရေးကြီးတယ်အခုမြန်မာနိုင်ငံမှာပိုပြီးအလန်းကွာလာသလားရခိုင်မြောက်ပိုင်းအရင်နဲ့ပတ်သက်ပြီးတော့လည်းသဘောတူညီမှုမရကြဘူး။ဘာညာစသဖြင့်လည်းအမျိုးမျိုးကောလာဟလတွေထွက်နေပါလေ
။ရေဘူးကအဖြစ်တော့အဟဒီလောက်တော့တိတ်ကြီးလာတယ်လို့ကျွန်တော်စိတ်ထဲမှာမထင်ဘူး။ဒေါန်စားစုကြည်ကလည်းပြီးခဲ့တဲ့နှစ်တည်းမှာမျောလင့်တာတဲ့ပိုပြီးဆောင်ရွက်နိုင်ခဲ့တဲ့ဆိုတဲ့ကိစ္စတွေထဲမှာအရေးကြီးဆုံးရပ်ပစ်စစ်ပစ်ဆက်ဆိုင်ရေးလည်းပါလိမ့်မယ်လို့ကျွန်တော်ထင်တယ်။စာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ပြောစရာလေးရှိနိုင်တယ်။ဒါပေမဲ့ဖြစ်ပေါ်တိုးတက်မှုသဘောအရရခိုင်ရှိတဲ့အခြေအနေကနေဒေါန်စားစုကြည်ပြောသလိုပဲတော့ပြန်လည်းနိုင်ရှင်ပြီးကြည့်မယ်ဆိုလို့ရှိရင်တော့နော်တိုးတက်မှုတွေအများကြီးရှိလာတယ်လို့ထင်တယ်။သဘောထားကွဲလွဲမှုတွေရှိမှာတော့ဒါကအုပ်ချုပ်ရေးလုပ်ငန်းကိုလုပ်တဲ့အခါတိုင်းမှာမူဝါဒအရသဘောထားကွဲတာတွေရှိမယ်။လုပ်ပုံကိုင်ပုံအရသဘောထားကွဲတာတွေရှိမယ်။ဒါတွေကတော့သဘာဝလို့ကျွန်တော်ထင်တယ်။အဲ့ဒီကွဲပြားမှုတွေကိုလည်းနှစ်ဖက်ကောင်းဆောင်တွေကသင်းသင်းမြတ်တာစွာတိုင်းပြည်ရဲ့အကျိုးစီးပွားကိုရှေ့ရှုပြီးကင်တွယ်နေနိုင်တယ်လို့ကျွန်တော်ထင်တယ်။ကင်တွယ်လို့မရတဲ့အချိန်တွေအထိမမြင်သေးဘူးလို့ကျွန်တော်တော့ထင်တယ်။
ဘုဒ္ဓဆန္ဒရဲ့မြန်မာရေးတုံ့တက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လင်းပေးပြီးအခုလိုကြာသပတေးနေ့မနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါတယ်။အခုသူယုံကြည်ရာကဏ္ဍကိုထုတ်လွှင့်ပါမယ်ရှင်။မြန်မာပညာရေးစနစ်နဲ့လူသားအရင်းမြစ်အရေးတွေးကောင်းအောင်ပြုစုပြောင်းထောင်ပေးဖို့အရေးတကြီးလိုအပ်နေပြီလို့ယူဆတဲ့ပန်ပန်ရဲ့ယုံကြည်ရာကိုမတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ဒီသိကောင်းမွန်တဲ့လူသားချင်းမိတွေကသာနိုင်ငံတကာနိုင်ငံကိုကောင်းမွန်အောင်ထူထောင်တည်ဆောက်နိုင်ရမယ်လို့ယုံကြည်ပါတယ်။ဒီနေ့မြန်မာနိုင်ငံရဲ့စစ်တေးပြဿနာတွေရဲ့အရင်းမြစ်ကိုတခြားလေးလာကြည့်လိုက်ရင်လည်းလူသားချင်းမိ quality ကျဆင်းနေမှုကြောင့်ကရခိုင်နှုန်းပိုများနေတာကိုတွေ့ရပါတယ်။မြန်မာနိုင်ငံရဲ့လူသားချင်းမိ quality ကျဆင်းမှုပြဿနာရဲ့အရင်းမြစ်ကတော့88မှာကျောင်းနေကိုနှိရှေလာများပိတ်ပစ်ပြီးပညာရေးစနစ်ရိုက်ချိုးဖျက်ဆီးခံလိုက်ရတာနဲ့ကျောင်းနေပြန်ခွင့်တဲ့အခါကျောင်းသားတွေဟာမေခွရဒါချက်ဒါဖြီခူးချအောင်နဲ့ပညာရေးစနစ်ကြီးတစ်ခုလုံးဗျံပရာဖြစ်သွားခဲ့ရတာကြောင့်ပါပဲအကျိုးဆက်အနေနဲ့အခုချိန်မှာ လုပ်ငန်းတွေပြဿနာတွေနေရာနှက်မှာကြုံတွေ့နေကြရပြီးစိတ်နှောင့်ယှက်ဖြစ်စရာတွေနေ့စဉ်လိုလိုကြုံတွေ့နေကြရပါတယ်။ဒါကြောင့်အစကောင်းမှဟောင်းတိကြဆိုသလိုပဲကလေးလူငယ်တွေကိုမူကြိုကလေးကစပြီးတော့စိတ်ဓာတ်ရောမူကျစ်မှာပါတခါတည်းရည်သွေးကောင်းအောင်လက်ချင်းပြုစုပြောဆောင်ပေးကြမှသာလူကြီးလူကောင်းလေးတွေဖြစ်လာမှာပါ။ပညာရေးစနစ်နဲ့လူသားရေးမြင့် quality ကောင်းအောင်လက်ချင်းပြုစုပြောဆောင်ပေးကြဖို့ရည်တကြီးလိုအပ်နေပါတယ်။ဥပမာအနေနဲ့ပြောရရင်အင်းချင်းထိုင်းနိုင်ငံမှာဆိုကလေးတွေကိုမူကြိုကလေးကမနဲ့ဆိုလို့ရှိရင်နိုင်ငံတော်ပေါ်တစ္ဆာရှိအောင်နိုင်ငံတော်တချင်းနေတိုင်းတည်ဆူရပါတယ်နိုင်ငံတော်အလောင်းလေးပြုပြီးရင်ကိုလဲတန့်ခိုင်အောင်5မိနစ်ခြေလက်လှုပ်ရှားလေးတင်ငန်းလုပ်ရပါတယ်ပြီးရင်5မိနစ်တမာတိထိုင်ကြရပါတယ်ဘာသာရေးမဟုတ်ပါဘူးအသက်ပြင်းပြင်းရှူလာထုတ်တာကိုမှတ်တာပါအဲ့ဒါကလေးတွေကိုလှုပ်လှုပ်တဲ့ခါမှာတမာတိအားကောင်းစီပြီးတော့စူးစိုက်အားကောင်းအောင်လေ့ကျင့်ပေးတာပါအေးတငယ်တန်းကလေးတွေကဒဒန်းကလေးတွေကိုစတင်နှုတ်ဆက်ကာရဝပြုရပါတယ်။ပြီးမှဒဒန်းကလေးတွေကတငယ်တန်းကလေးတွေကိုပြန်နှုတ်ဆက်ကာရဝပြုရပါတယ်။ပြီးလို့ရှိရင်အားလုံးတူတူဆရာဆရာမကိုနှုတ်ဆက်ကာရဝပြုစီခြင်းဖြင့်ကြီးသူကိုယူသည်ရွယ်သူကိုလေးစားငယ်သူကိုတနာတတ်အောင်နေ့စဉ်အသေးကျင့်လုပ်ထားပေးတာပါ။ Valentine Day တို့ Father Day တို့ Christmas New Year တို့ရောက်လို့ရှိရင်လည်းလက်မှုနှုတ်ပညာလေးတွေကိုယ်တိုင်လုပ်ကြရပါတယ်။ Card ကလေးတွေလက်ဆောင်လှလှလေးတွေကိုကိုယ်တိုင်အရောင်ခြေရွက်ဖက်ကလေးတွေညက်ဒီဇိုင်းလှလှလေးတွေလုပ်ကြရပါတယ်။လက်မှုနှုတ်ပညာရဲ့အခြေခံဖြစ်တဲ့အရောင်လေးအကြောင်းကိုတင်ရပါတယ်။ဘယ်ရောင်နဲ့ဘယ်ရောင်နဲ့ဆက်ရင်ဘာရောင်ရတယ်ဘယ်ရောင်နဲ့ဘယ်ရောင်နဲ့ကလိုက်ဖက်တယ်ဆိုတာကိုတငယ်တန်းကလေးကတင်ကြားထားလို့ကလေးတွေကသိနေကြပါတယ်။တခါတလေလည်းအချက်ပြုတ်တုတ်လို့လည်းလုပ်ရပါတယ်။အာဆီယံအကြောင်းကိုဘာသာရပ်တစ်ခုအနေနဲ့တင်ကြားရပြီးမူကြိုတငယ်တန်းအခန်းတိုင်းမှာအာဆီယံကတ်တုန်းလေးတွေရေးဆွဲကတ်ထားပြီးလို့ကလေးတွေကအာဆီယံအကြောင်းကိုငငယ်လေးကနောကြည့်နေပါတယ်။တစ်နှစ်ကိုနှစ်ကြိမ်ဒီတန်တရာလေးလာရေးကြီးစင်နေလဲစီစဉ်ပေးပါတယ်။ကိုယ်နိုင်ငံရဲ့အဓိကကျတဲ့စိုက်ပျိုးရေးမွေးမြူရေးနေရာတွေကိုဦးစားပေးလေ့လာခိုင်းပါတယ်။ကိုယ်နိုင်ငံနဲ့စီးပွားဖက်နိုင်ငံတွေဖြစ်တဲ့တရုတ်မြန်မာစကားတွေလည်းသင်ပေးပါတယ်။တမောင်းများစွာသောပြည်သူတွေကိုချင်းနဲ့တပြေးညီ TVSM ကနေမီဒီယာအားကောင်းကောင်းနဲ့တပြိုင်နက်အသိပညာပေးထားပါတယ်။ဒီလိုပြည့်စုံပြောင်းထောင်ပေးမှုကြောင့်လက်မှုပစ္စည်းတွေအစားအသောက်ထုတ်ကုန်တွေကဘာကိုဖြန့်စီနိုင်တဲ့ဈေးကွက်ကြီးတွေဖွံ့ဖြိုးတိုးတက်ထွန်းကားလာတာကိုတွေ့ရပါတယ်။အာဆီယံထဲမှာလည်းအင်းကြီးချင်းနိုင်ငံတွေနဲ့ရင်မောင်တန်းနိုင်ပါတယ်။ဒါတွေအားလုံးဟာကိုယ်နိုင်ငံရဲ့လူသားရင်းမြစ်တွေကိုစနစ်တကျပြည့်စုံပြောင်းထောင်ပေးမှုရဲ့အသီးပွင့်နေပါပဲရှင်။ဒါကြောင့်ပညာရေးစနစ်ကောင်းကောင်းနဲ့ကျမတို့နိုင်ငံရဲ့လူသားရင်းမြစ်တွေကိုစနစ်တကျလက်ချင်းပြည့်စုံပြောင်းထောင်ပေးကြပါစို့လို့တိုက်တွန်းနှိုးဆော်အပ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာစီရင်စဉ်ကိုတင်းလာနေညပိုင်းမှာအသင်နာစင်နိုင်ပြီးအခုလိုကြာသာပတိနှစ်မနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါရဲ့ရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ပြည်မီဒီယာစာနယ်ဇင်းလောကဟာကမ္ဘာတဝန်းမှာအန်ရယ်ကြီးတဲ့အသမိုးဝမ်းကြောင်းအလို့အဖြစ်ဆက်ရှိနေစေပါမော်လ်ဒါနိုင်ငံကအကျင့်ပြချစားမှုကိုပနားမားစာတမ်းများရဲ့အဆက်သတင်းလိုက်နေတဲ့Daphne Caruana Galizia ဟာအော်တိုဘာလ16ရက်နေ့ကကားဘုံးဖောက်ခွဲခံရပြီးသေဆုံးသွားပါတယ်။ Novaya Gazeta သတင်းစာဆောင်မရှင်နဲ့ရုရှားကသတင်းပတ်စဉ်ရေဒီယိုအစီအစဉ်တစ်ခုတင်ဆက်သူ Julia Latinina ကိုစက်တင်ဘာလမှာတိုက်ခိုက်သူတွေကမီးတင်ရှို့ခဲ့ပါတယ်။သတင်းအောက်တွေနဲ့မီဒီယာလောကသားတွေကိုဗဇက်ပိတ်စေခြင်းသူတွေရန်ကနေအကာအကွယ်ပေးတာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရဲ့အဓိကမူတစ်ခုဖြစ်တယ်လို့ Shannon McGuire ကပြောပါတယ်။သူဟာဥရောပနဲ့ယူရေးရှားမှာလွတ်လပ်တဲ့မီဒီယာဖွံ့ဖြိုးရေးအားပေးလှုပ်ဆောင်နေတဲ့ USAID ရဲ့မီဒီယာအကြံပေးပုဂ္ဂိုလ်ပါ1992ခုနှစ်ကတည်းကဆိုရင်ကမ္ဘာတဝန်းမှာသတင်းတော့ပေါင်း800ကျော်အသက်ခံရပြီလို့သတင်းသမားများကာကွယ်ရေးကော်မတီ CPJ ကပြောပါတယ်အဒီဖြစ်ရတူတဲ့က86ရာခိုင်နှုန်းမှာကျူးလွန်သူတွေကိုဖော်ထုတ်အရေးမယူပါဘူးရုရှားနိုင်ငံဟာ CPJ စီးရင်ထဲမှာနံပါတ်1ပါလာတီနီညာကိုတိုက်ခိုက်တာဟာရုရှားသတင်းသမားတွေနဲ့အတိုက်ခံတွေကိုတိုက်ခိုက်ထိန်းချုပ်တာတွေကနောက်ဆုံးဖြစ်ထားတဲ့ဖြစ်ရပ်တစ်ခုဖြစ်ပြီးဆွဲချက်တင်ဖမ်းဆီးတာမရှိသေးပါဘူးယူကရိန်းနိုင်ငံမှာထင်ရှားတဲ့စုံစမ်းထောက်လှမ်းသတင်းတော့ Pavel Sheremet အသက်ခံရတာ
တနစ်ကျော်ကြာလာတဲ့အထိအမှုမပေါ်သေးပါဘူး1992ခုနှစ်ကဥရောပနဲ့ယူရေးရှားမှာ USAID ရဲ့လုပ်ငန်းစတင်ခြင်းကတည်းကလွတ်လပ်တဲ့သတင်းမီဒီယာကိုအားပေးဖို့ဦးစားပေးသတ်မှတ်ထားပါတယ်သတင်းနဲ့အချက်အလက်ပေးတဲ့ကဏ္ဍရောရယူတဲ့ကဏ္ဍနှစ်ခုစလုံးအတွေ့အစီအစဉ်တွေကိုအလေးပေးထားသလိုစာနယ်ဇင်းလွတ်လပ်ခွင့်ပို့ထွန်းကားလာရေးအားပေးလှုံ့ဆော်ချက်လည်းပါဝင်ပါတယ်အဲ့ဒီအစီအစဉ်တွေထဲတစ်ခုကတော့ဒေသဆိုင်ရာစုံစမ်းထောက်လှမ်းစာနယ်ဇင်းကွန်ရက်ပါဒီအစီအစဉ်ကနေလူစိုးကိုင်းတွေအနေနဲ့သူတို့မဟုတ်တာလုပ်တာတွေကိုဖွင့်ချသူဘယ်သူဆိုတာအတိအကျသိဖို့ပိုခက်ခဲအောင်လုပ်ထားပြီးသတင်းတော့တွေကိုအကောက်အွယ်ပေးတာမှာအထောက်အကူဖြစ်စေပါတယ်ယူကရိန်းနိုင်ငံမှာ USAID ရဲ့ယူမီဒီယာစီမံကိန်းကလွတ်လပ်တဲ့မီဒီယာ900ကျော်ကြားပူးပေါင်းဆောင်ရွက်ထားပါတယ်တမူဝမ်းကြောင်းသတင်းတော့တွေအန်ဒရယ်ကင်းစွာလုပ်ကင်နိုင်ဖို့နဲ့ယူကရိန်းရှေ့ပိုင်းနဲ့ခရီးမီးယားကပြိပခဒေသတွေမှာတိုက်ပွဲတွေနဲ့ရုရှားသိမ်းပိုက်မှုအကြောင်းသတင်းပို့တဲ့အခါသူရဲ့အချက်လက်တွေကိုအကာအကွယ်ပေးဖို့ပါအလူရှင်တွေမူဝါဒချမှတ်သူတွေလှုံ့ဆော်စည်းရုံးအဖွဲ့တွေအရဖက်လူမှုအဖွဲ့တွေအနေနဲ့ပွင့်လင်းတဲ့အများပြည်သူငင်းခုန်ဆွေးနွေးတာတွေနဲ့လွတ်လပ်စွာသတင်းစစ်ဆင်မှုဆက်ရှိနေဖို့အတွက်စင်စာလုပ်သူတွေအပေါ်ဖိအားဆက်ပေးသွားရပါမယ်သတင်းမီဒီယာစာနယ်ဇင်းသမားတွေဟာစစ်သားတွေမဟုတ်ပါဘူးသူတို့ရဲ့ကင်မရာတွေနဲ့ကလောင်တွေဟာလက်နက်တွေမဟုတ်ပါဘူးသတင်းဆောင်ကျင်းလာသူကိုမတတ်ပါနဲ့ဆိုတဲ့စကားကိုသူတို့ကြောက်ရွံ့မနေရသင့်ပါဘူးလို့မစ္စမက်ခွာယာကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနေ့၈ နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေဖန်ယူနားဆင်နိုင်ပါတယ်ကြာသပတေးနေ့ညပိုင်းမှာတော့ကျမရေကန္တာဦးအောင်ခင်ရဲ့မြမရေသုံးသက်ချက်နဲ့အတူတိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်နိုင်ကြပါတယ်ရှင်ကြာတာပရိနိမနက်ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါမယ်ရှင
်။နိုင်ငံတကာကအရေးယူမှုတွေကိုမြောက်ကိုရီးယားရှောင်တွဲလို့ရအောင်ရုရှားကနေကူညီနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆက်ဆွဲလိုက်ပါတယ်။မြောက်ကိုရီးယားကိုရေနံနဲ့ကြောင်မီးတွေတင်ပို့မှုတွေကန့်သတ်ပြီးမြောက်ကိုရီးယားဘက်ကနိုင်ငံတကာရဲ့ဆန္ဒကိုလက်ရောလာအောင်တရုတ်ကအကူအညီတွေပေးနေမှုကိုချီးကျူးခဲ့ပါတယ်။ဒီလိုတရုတ်ကအကူအညီတွေတိုးပေးနေချိန်မှာပဲရုရှားကတော့တရုတ်ရဲ့ကန့်သတ်မှုကြောင့်လက်ဟာနေတာတွေကိုလိုက်ဖြည့်ဖို့လုပ်နေပုံရတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးရုရှားစီကအကူအညီများကြောင်းနဲ့တရုတ်ရဲ့ကူညီနေမှုကိုရုရှားကပျက်စီးအောင်လုပ်နေတယ်လို့အမေရိကန်သမ္မတကဆွဆွဲလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးရှေးဟောင်းမြို့မှာလူလူနယ်ရဲတို့ကြားဖြစ်ပေါ်တဲ့အဒီကုံအတွင်းရဲကပြစ်ခတ်တဲ့အတွက်လူ9ဦးသေဆုံးခဲ့ရတယ်လို့ဒရာစင်လောက်အရေးပေါ်အခြေအနေစိတ်ကူတာမှုခံယူနေရပါတယ်။ရဲတွေကလူအုပ်ကွဲသွားစေဖို့လုပ်ရမှာပထမရဘာချီစံနဲ့သတိပေးပြစ်ခတ်ခဲ့ပေမဲ့လူအုပ်ကလူစုခွဲဖို့ညှဉ်းဆန်ခဲ့ပြီးစစ်သားနဲ့လုံခြုံရေးတပ်တွေကိုစတင်တိုက်ခိုက်ခဲ့တဲ့နောက်ကြီးစစ်တွေနဲ့ပြစ်ခတ်ခဲ့တာလို့ခရင်အုပ်ချုပ်ရေးမှုကပြောပါတယ်။ Amnesty International လူခွင့်ရေးအဖွဲ့ကြီးကတော့ရဲတပ်ဖွဲ့ကြောင့်သေဆုံးရတာနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့စုံစမ်းမှုလုပ်ဖို့တောင်းဆိုပါတယ်အာစာအဖွဲ့အကြံဖက်အဖွဲ့ကိုတပ်ဖွဲ့ဝင် 1300 ကျော်ရဲ့အမည်စင်းတွေကိုမြန်မာအစိုးရကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေစီပေးအပ်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ကလည်း1980မြန်မာဘင်္ဂလားဒေ့ရှ်နေဆက်သဘောတူညီချက်အရအာစာဆွေးနွေးအဖွဲ့ဝင်တွေကိုတက်ဆိုင်အပြစ်ကျူးလွန်ခဲ့တဲ့နိုင်ငံထိုင်လွှဲပြောင်းပေးအပ်ခဲ့ကြောင်းအသိပေးပြီးသူတို့ကိုဥပဒေအရအရေးယူနိုင်ပြီဖြစ်ကြောင်းပြောကြားခဲ့ပါတယ်လာမယ့်သတင်းပတ်ကုန်မှာစီးရဆုကနဲ့အတိုက်ခံတွေကိုကုလသမဂ္ဂကအကြီးမှုပြီးငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပပေးမှာဖြစ်ပါတယ်
ကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြေညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကဦးစံမိုးဝေဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ရှင်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 16683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.